Welcome to the Voice of America in Burmese.
ချစ်လာသောတော်တော်ရှင်များတရားချမ်းမြေ့တဲ့မင်္ဂလာမနက်ခင်းဖြစ်ကြပါစေများ VOA American တိုင်းရဲ့2023ခုနှစ်နိုဝင်ဘာ12ရက်နေ့ခုနေ့မနက်ခင်းမြန်မာပိုင်းစီစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေလိုက်ဒိုမီတာ3249လိုက်လမီတာ190အပြင်VOA ရဲ့ website, Facebook, YouTube, စာမျက်နှာတွေကနေမနက်ပိုင်း6နာရီကနေ9နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်ကတော့ညီညာရေးပါအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်ခင
်ဗျာ။တိုင်းနယ်ချီရဲ့ပါလက်စတိုင်းရေးဆန္ဒပြသူတွေစနေနေ့ကလန်ဒန်မြို့မှာစုဝေးပြီးဂါဇာမှာအပြစ်ခတ်ရစဲရေးထပ်မံတောင်းဆိုကြပါတယ်။စနေနေ့ကကြာရောက်တဲ့ American စစ်မှုထမ်းအောင်များနေ့မှာသမ္မတဂျိုးဘိုက်ဒန်အာလင်တန်အမျိုးသားစစ်သင်္ကန်းကိုတွားရောက်ပြီးစစ်မှုထမ်းတွေကိုဂုဏ်ပြုခဲ့ပါတယ်။စစ်ကောင်စီတပ်ဖွဲ့တွေနဲ့ကင်းဒီပူပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲပြင်းထန်နေတဲ့ကင်းဒီဒေသမှာစစ်ကောင်စီဂျက်တိုက်လေယာဉ်တစ်စင်းစနေနေ့ကပြတ်ကျခဲ့ပါတယ်
။အခုလိုနောက်ဆုံးရသတင်းတွေအပြင်ကင်းဒီဒေသမှာတလေးလုံးစစ်စင်ရေးအခြေအနေအပတ်စဉ်ကဏ္ဍတွေထဲမှာတော့ CDM ဝန်ထမ်းတွေဖိအားပေးမှုမျိုးစုံကျုံနေရလို့နေထိုင်ရက်တည်းခက်ခဲနေကြတဲ့အကြောင်းတခါမျိုးသမီးတက်ကြွလှုပ်ရှားသူဒေါ်မေဇဘယ်ဖြစ်တဲ့ဦးတမောင်တန်းဆွေးနွေးမင်းမြန်းထားချက်နောက်အာရှနိုင်ငံရေးအစီအစဉ်နဲ့လေယာစီးပွားသတင်းတွေဥဒုရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်လိုအပတ်စဉ်အစီအစဉ်တွေကိုလည်းတင်ဆက်ဖို့ရှိပါတယ်။အခုရင်ဆုံးတော့ဒီကနေ့မနေ့ထိတ်တဲရောက်သတင်းတွေကိုကိုစော်မိုးကျော်ကပြောပြပေးပါဦးခင်ဗျာ
။ Israel ကိုတိုက်ခိုက်နေတဲ့ Lebanon အခြေစိုက် Hezbollah လက်နက်ကိုင်အဖွဲ့အနေနဲ့ပုံမှုအစွမ်းထက်တဲ့လက်နက်အစ်စ်တမျိုးကိုအသုံးပြုတိုက်ခိုက်နေတယ်လို့ Hezbollah အကြီးအကဲ Hassan Nasrallah ကစနေနေ့ကဒုတိယအကြိမ်ထုတ်ပြန်တဲ့ဗီဒီယိုထဲမှာပြောဆိုလိုက်ပါတယ်။အီရန်ကြောတောင်နောက်ခံပေးထားတဲ့ Hezbollah အဖွဲ့အနေနဲ့ပေါင်ချိန် 1,100 လောက်အထိတည်ဆောင်နိုင်တဲ့ဗုံးစံကိုတည်ဆောင်နိုင်တဲ့ဘူခန်မစ်ဆိုင်းဒုံးတွေကိုအသုံးပြုပြီး Israel ကိုစတင်တိုက်ခိုက်နေတယ်လို့ဆိုပါတယ်။ဒီမစ်ဆိုင်းဒုံးဟာ Remain ကဟူတူလက်နက်ကိုင်အဖွဲ့တွေအသုံးပြုတဲ့မစ်ဆိုင်းဒုံးအမျိုးအစားဖြစ်ပါတယ်။အခုလိုပြောဆိုချက်တွေထွက်ပေါ်လာပြီးနောက်အစ္စရေးကာကွယ်ရေးဝန်ကြီးယူဖတ်ကလေဗနွန်ပြည်သူတွေပြန်လည်ပေးဆပ်ရမယ်လို့ပြောဆိုလိုက်ပါတယ်။အခုလိုဂါဇာဒေသမှာလှုပ်တယ်လို့ဘေရုတ်မြို့တော်ကိုလည်းလှုပ်လို့ရတယ်လို့သူကပြောဆိုပါတယ်။ပြီးခဲ့တဲ့တောက်ကြနေ့တော့အစ္စရေးဘက်ကဂါဇာမှာရှိတဲ့ဆေးရုံတွေကိုလေကြောင်းကနေပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်ဒါဇင်နဲ့ချီတဲ့အရသားတွေတည်ဆုံခဲ့တယ်လို့ဂါဇာကျမ်းမာရေးတာဝန်ရှိသူတွေကပြောဆိုပါတယ်။ဂါဇာမှာရှိတဲ့ဆေးရုံ35ရုံတည်းက21ရုံပိတ်ထားလိုက်ရပြီဖြစ်တယ်လို့လည်းဆိုပါတယ်။အစ္စရေးကတော့ဟာမတ်နဲ့ဆိုင်တဲ့ပစ်မှတ်ပေါင်း 15,000 ကိုပစ်ခတ်နိုင်ခဲ့ပြီးလက်နက်ပေါင်း 6,000 ကျော်သိမ်းနိုင်ခဲ့တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့တောက်ကြနေ့တော့နိုင်ငံပေါင်း80ကကုလသမဂ္ဂဆိုင်ရာတန်အမတ်ကြီးတွေပါဝင်ပြီးဂါဇာဒေသမှာသူရဲတန်ယုံမှုတွေအတွက်အဆုံးသတ်နိုင်ဖို့နိုင်ငံတကာကဝိုင်းဝန်းတိုက်တွန်းကြဖို့နိုင်ငံတကာအတိုင်းအဝန်းကိုတောင်းဆိုတိုက်တွန်းလိုက်ပါတယ်။ဒီတိုင်းနိုင်ငံမှာတိုင်းနဲ့ချီတဲ့ပါလက်စတိုင်းအရေးဆန္ဒပြသူတွေဟာစနေနေ့ကလန်ဒန်မြို့ထဲမှာချီတက်ခဲ့ကြပြီးဂါဇာဒေသအပြစ်ခတ်ရစဲရေးကိုထပ်မံတောင်းဆိုခဲ့ပါတယ်။ဗြိတိန်နိုင်ငံရဲ့ပထမကမ္ဘာစစ်ပြီးတဲ့နှစ်ပတ်လည်နေ့နဲ့တိုက်ဆိုင်စွာပဲနိုင်ငံလုံးကျွတ်ပါလက်စတိုင်းအရေးချီတက်ပွဲကိုပြုလုပ်ခဲ့ကြတာဖြစ်ပါတယ်။ဆန္ဒပြပွဲကိုလန်ဒန်မြို့လက်ကောင်မှာရှိတဲ့ဆန္နတာစစ်ဘိတ်မှန်မှာနှစ်မိနစ်ကြိမ်သက်အလေးပြုပြီးစတင်ခဲ့ပါတယ်။ဆန္ဒပြချီတက်သူ3သိန်းလောက်ရှိတယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူကခန့်မှန်းပြောဆိုပါရက်အော်တိုဘလာ9နေကဟာမတ်စ်အဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်အစ္စရေးထောင်းနေရာလောက်တည်ဆုံးခဲ့ပြီးအစ္စရေးကဂါဇာဒေသကိုလက်တုံပြတိုက်ခိုက်တာကြောင့်အရသာ 11,000 လောက်တည်ဆုံးခဲ့ပြီးဖြစ်ပါတယ်နိုင်ငံရေးရည်တည်ချက်တွေအခြားကိစ္စတွေအသာထားပြီးလူတွေတည်နေတာကိုရပ်အောင်လုပ်ဖို့လိုတယ်လို့လေဆာကနေဆန္ဒလာရောက်ပြတဲ့သူတဦးကပြောဆိုပါရက်အပြစ်ခတ်ရပ်ဖို့ပါလက်စတိုင်းလွတ်မြောက်ပါစေဆိုတဲ့ကြွေးကြော်တမ်းတွေကိုအော်ဟစ်ခဲ့ကြပါတယ်ဆန္ဒပြသူပေါင်း150လောက်လည်းအဖမ်းဆီးခံခဲ့ရပါတယ်ဝန်ကြီးချုပ်ယီရှိဆနာကတော့ဒီဆန္ဒပြပွဲကိုလက်ရဇွန်နိုင်ငံရေးသမားတွေပါဝင်တဲ့ English Defense League နဲ့ Hamas ထောက်ခံသူတွေဦးဆောင်တာဖြစ်ပြီးအကြမ်းဖက်မှုတွေကျူးလွန်ခဲ့တယ်ဆိုတာဆိုကာပြစ်တင်ရှုံးချပါတယ်ဝန်ကြီးချုပ်ဆနာဟာပြီးခဲ့တဲ့အော်တိုဘာလတဲတုန်းကအစ္စရေးကိုတွားရောက်ခဲ့ပြီးအစ္စရေးရဲ့ Hamas ကိုတိုက်ခိုက်တဲ့စစ်ပွဲကိုထောက်ခံကြောင်းပြောဆိုခဲ့ပါတယ်ရုရှားသမ္မတဗလာဒီမာပူတင်နဲ့သမ္မတဟောင်းဒီမီထရီမက်ဒီဒက်တိုဟာရုရှားလူထုအကြာ အနောက်တိုင်းစန့်ကျင်ရေးစိတ်ဓာတ်တွေလုံစောကိန်းအောင်စီရင်နဲ့အနောက်နိုင်ငံတွေကိုချိန်ဖောက်ချိန်ချောက်ဖို့ရည်ရွယ်တဲ့ဝါဒဖြန့်ထားတဲ့သမိုင်းဆိုင်ရာစာရွက်စာတမ်းတွေကိုထုတ်ပြန်ခဲ့ကြောင်းဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကအစိုးရခန်းစာထုတ်ပြန်ပါတယ်ယူကရိန်းနဲ့ပတ်သက်တဲ့ထောက်လှမ်းရေးနောက်ဆုံးအစိုးရခန်းစာကိုစနေနေ့ကထုတ်ပြန်ရမှာရုရှားနဲ့ယူကရိန်းကြားသမိုင်းဝင်စည်းလုံးညီညွတ်မှုအကြောင်းလို့ခေါင်းစဉ်ပေးထားတဲ့စာတမ်းပေါင်း242ဆောင်ကိုသမရပူတင်ကစူးစီးတင်ပြခဲ့တယ်လို့ဆိုပါတယ်17ရာစုကနေ20ရာစုအထိသမိုင်းဆိုင်ရာမှတ်တမ်းတွေထဲမှာလက်ရှိရုရှားရဲ့ယူကရိန်းမူဝါဒမှန်ကန်ကြောင်းအထောက်အထားပြဖို့ယူရပြီးသမရရဲ့ဖွင့်ဆိုချက်သမရရဲ့ဖွင့်ဆိုချက်မှတ်ချက်ကိုလည်းထက်သွင်းဖော်ပြထားပါတယ်ရုရှားသမရဟောင်းလည်းဖြစ်အရင်ကဝန်ကြီးချုပ်ဟောင်းလည်းဖြစ်ခဲ့တဲ့ဒီမီဒက်ကတော့စာရန်တောင်ရေးသားပြီးအဲ့ဒီအထက်မှာရုရှားပိုလန်ဆက်ဆံရေးအကြောင်းကိုထက်ထက်ဝင်ဝင်ရေးသားထားပါတယ်မြန်မာခေတ်ပိုလန်ရန်လိုတဲ့ပြုပြင်ရေးဝါတွေတွေကရုရှားမလိုလားတဲ့မူဝါဒတွေကျင့်သုံးနေတယ်လို့ဆွဆွဲထားပြီးပိုလန်ကိုစစ်ရေးအရာတိုက်ခိုက်မယ်လို့ချိန်ကြောက်ထားပါတယ်ဒီချိန်ထဲမှာပဲဥရောပသမဂ္ဂနိုင်ငံတွေရုရှားကျူးကျော်စစ်ကိုခုခံနေရတဲ့ယူကရိန်းအတွက်ရေရှည်ပုံမှန်ဝင်ငွေဒေါ်လာ21.4 ဘီလီယံစီရေးအကူအညီပေးဖို့ကြိုတင်ပြင်ဆင်ထားကြောင်းလည်းကတိပြုပြောဆိုခဲ့ပါတယ
်ဗျူအမေရိကန်တန်မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြောထုတ်လွှင့်ပေးနေပါရဲ့ရှင
် VOA ရဲ့တနင်္ဂနွေနေ့မနက်ဖက်သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ကရင်နီဒေသမှာလာရောက်ဘုံကျဲတိုက်ခိုက်တဲ့အာနာသိန်းစစ်ကောင်စီရဲ့ဂျက်တိုက်လျင်ဒဇင်းဟာစနေနေ့ကပြတ်ကျသွားခဲ့ပါတယ်ကရင်နီကာကွယ်ရေးတပ် KNDF ပြောရေးဆိုခွင့်ရှိသူကတော့ရိုက်ကောအနီးတစ်ဝိုက်တိုက်ပွဲဖြစ်နေစဉ်တင်လေရင်ကိုပစ်ချခဲ့တာလို့ပြောဆိုပါတယ်စစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့ဆက်ချိုယွင်းပြီးပြတ်ကျခဲ့တာလို့ဆိုပါတယ်လေရင်မှုနှစ်ဦးနဲ့ပြန်လဲအဆက်အသွယ်ရတယ်လို့လည်းသူကပြောပါတယ်ကရင်နီဒေသမှာစစ်ကောင်စီကိုစတင်ထိုးစစ်ဆင်တိုက်ခိုက်တဲ့တစ်လေးလုံးစစ်စင်ရေးကိုနိုဝင်ဘာလ17ရက်နေ့မှာစတင်ခဲ့ပြီးဒီစစ်စင်ရေးအတွင်းစစ်ကောင်စီလေရင်ကိုပစ်ချခဲ့တာလို့ KNDF ပြောရေးဆိုခွင့်ရှိသူကပြောပါတယ်စစ်ကောင်စီရဲ့စခန်း၈ခုလောက်ကိုသိမ်းနိုင်ပြီးလက်နက်ခဲယမ်းတွေလည်းသိမ်းဆည်းရမိခဲ့တယ်လို့ KNDF ကပြောပါတယ်စစ်ကောင်စီဘက်ကလေကြောင်းကနေနေရာအတော်များများမှာဘုံကျဲတိုက်ခိုက်တဲ့အတွက်အရက်သားတွေထိခိုက်သိမ်းဆုံးမှုရှိတာကြောင့်ကုလသမဂ္ဂအပါအဝင်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကကန့်ကွက်ထားပါတယ်လေကြောင်းကိုအားကိုးနေတဲ့စစ်ကောင်စီရဲ့တိုက်လေရင်တွေမကြာခဏဆူသလိုပြတ်ကျတဲ့သတင်းတွေထွက်ပေါ်ပါတယ်ပြီးခဲ့တဲ့2021ခုနှစ်မေလတည်းတုန်းကလည်းကချင်ပြည်နယ်ထဲမှာစစ်ကောင်စီရဟတ်ရင်ကိုပစ်ချနိုင်ခဲ့တယ်လို့ KIA ဘက်ကပြောဆိုခဲ့ပါတယ်။နိုဝင်ဘာလ17ရက်နေ့စနေနေ့ကကြောက်တဲ့အမေရိကန်စစ်မှုထောင်များနေ့မှာသမ္မတဂျိုးဘိုင်ဒန်ကအာလန်တန်အမျိုးသားစစ်သည်ကြီးကိုတွားရောက်ပြီးလွမ်းတူပန်းငွေချပြီးအမေရိကန်စစ်မှုထောင်တွေကိုဂုဏ်ပြုခဲ့ပါတယ်။စစ်မှုထမ်းဟောင်းတွေကတိုင်းပြည်ရဲ့တမနီကြောရုပ်ဖြစ်ပါတယ်လို့လည်းသမရဘိုင်ဒန်ကဂုဏ်ပြုပြောဆိုပါတယ်စစ်မှုထမ်းဟောင်းတွေအတွက်အောင်မေ့ပွဲတိစောက်ထားတဲ့အထည်အမှတ်နေရာမှာစနေနေ့ကသမရမိန့်ခွန်းပြောခဲ့တာဖြစ်ပြီးအမေရိကန်တပ်ဖွဲ့တွေပါဝင်ဆင်နွှဲခဲ့တဲ့ကဘာကျော်စစ်ပွဲကြီးတွေအကြောင်းလဲထက်သွင်းပြောဆိုသွားခဲ့ပါတယ်ဒီလိုစစ်ပွဲကြီးတွေမှာအမေရိကန်တပ်ဖွဲ့တွေပါဝင်ခဲ့တာဟာတစ်ချိန်တိုင်းပြည်တီထောင်ချိန်ကတည်းကရှိခဲ့တဲ့ဂုဏ်ယူစရာတိုက်ပွဲဝင်နေလဲဖြစ်ဒါရင်လည်းဆက်ဆက်နေပါတယ်လို့သမရဘိုင်ဒန်ကပြောဆိုပါတယ်။နိုဝင်ဘာလ17ရက်နေ့ဟာ1918ခုနှစ်ကပထမကမ္ဘာစစ်အဆုံးသတ်စေခဲ့တဲ့စစ်ပြင်းရင်ရေးသဘောတူစာချုပ်လက်မှတ်ရေးထိုးခဲ့တဲ့နှစ်ပတ်လည်နေ့ဖြစ်သလိုစစ်ပြင်းရင်ရေးနေ့အဖြစ်တစ်ချိန်ကခေါ်တင်ခဲ့ပြီး1926ခုနှစ်နောက်ပိုင်းမှာတော့စစ်ပြန်စစ်မှုထောင်များနေ့အဖြစ်အမေရိကန်လွှတ်တော်ကပြောင်းလဲသတ်မှတ်ပေးခဲ့တာဖြစ်ပါတယ်။နိုင်ငံတော်အားလိုက်ရဲ့နေ့အဖြစ်သတ်မှတ်ထားပေးမယ်တမတ်ထားသလိုနှစ်စဉ်ဒီနေ့မှာလည်းအမေရိကန်စစ်မှုထမ်းဟောင်းတွေဂုဏ်ပြုဖို့အခမ်းအနားတွေနိုင်ငံတဝမ်းမှာကျင်းပကြပါတယ်။အိန္ဒိယနိုင်ငံမှာတော့ဟိန္ဒူဘာသာဝင်တွေအတွက်အထွတ်အမြတ်ဘာသာရေးပွဲတော်ဒေဝါလီမီထွန်းပွဲကိုစနေနေ့ကစပြီးကျင်းပနေသလိုပွဲတော်အကြိုညစနေနေ့တုန်းကလည်းဥတ္တရပရာဒစ်ပြည်နယ်အယုဒ္ဓယမြို့မှာရှိတဲ့ဟိန္ဒူဘုရားအကြောင်းကြီးမှာစီမီနှစ်တန်းကျော်ထွန်းကြီးခဲ့ပြီးစီမီအများဆုံးကမ္ဘာဂင်းနစ်စံချိန်မှတ်တမ်းဝင်သွားပါတယ်။တနေ့တနေ့အရေးအတွက်ပိုများအောင်လုပ်ပြီးကမ္ဘာစံချိန်ချိုးနိုင်မှုအတွက်လူမှုအလွှာပေါင်းစုံကလူရန်သောပေါင်းစုံစေတနာဝန်ထမ်းများစွာပါဝင်ခဲ့ပြီးစီမီပေါင်း2,300,000ထုံးကြီးခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့2022ခုနှစ်တုန်းကတော့စီမီပေါင်း1,000,000ကျော်ထုံးပြီးခဲ့ပါတယ် အဲ့ဒီအချိန်ကအများဆုံးစံချိန်တင်ခဲ့ပါတယ်ဟိန္ဒူဘာသာဝင်တွေအတွက်အထွတ်မြတ်ဖြစ်တဲ့အထင်ကရမြို့ဥတ္တရပရာဒိမှာရှိတဲ့ယာမနတ်ဘုရားကျောင်းတော်ကြီးနဲ့ရှီရာယုမြေကမ်းတစ်လျှောက်3ကီလိုမီတာရှိလျားတဲ့စီမီတန်းကြီးဖြစ်အောင်ထွန်းကြီးပူဇော်ခဲ့တာပါ။အိန္ဒိယနိုင်ငံမှာနှစ်စဉ်နှစ်တိုင်းလိုဆောင်းဦးဝင်ချိန်ကျင်းပတဲ့ဒီဝါလီမီထွန်းပွဲတော်ဟာဟိန္ဒူဘာသာရေးပွဲတော်တွေထဲမှာအထင်ရှားဆုံးပွဲတော်တစ်ခုလည်းဖြစ်ပါတယ်ခင်ဗျာ။
တနင်္ဂနွေနေ့နဲ့ထိတ်တန့်ရောက်သတင်းတွေကိုကိုစော်မိုးကျော်ကကြီးညာပေးခဲ့တာပါပါတယ်များအခုဆက်ပြီးသတင်းပေးပို့ချက်နဲ့အပတ်စဉ်စီစဉ်တွေကိုစတိုက်တင်ဆက်ပါမယ်ပထမဆုံးတော့ KNDC ရဲ့အခြေအနေကြည့်အောင်ပါတင်လေးလုံးစစ်ဆေးစတင်ပြီး KND ဒေသမှာလွိုက်ကွန်တဲ့ဒီမော့ဆိုမြို့နယ်တွေစစ်ကောက်စီစခန်းတွေကိုတိုက်ခိုက်တဲ့စနေနေ့တရက်ထဲမှာတဲ့စခန်း၈ခုသိမ်းနိုင်ခဲ့တယ်လို့ KND မြို့သားကော်မတီတက် KNDF ကပြောပါတယ်စစ်ကောက်စီရဲ့ဂျက်တိုက်ရဲ့လေယာဉ်တစ်စီးလည်းပစ်ချနိုင်ခဲ့တယ်ဆိုပါတယ်စစ်ကောက်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေပြီးတိုက်ပွဲတွေကြားပိတ်မိနေတဲ့ထင်းငါးလျားရွာကန်အူလက်နက်ကြီးထိလို့တေဆုံသွားတယ်လို့ဒေသခံတွေပြောပါတယ်။ KND ဒေသနောက်ဆုံးအခြေအနေကိုမက်ခင်ဖြူထွေးကတင်ပြပေးပါမယ်ခင်ဗျာ
။နိုဝင်ဘာလ17ရက်စနေနေ့မနက်9နာရီကနေညနေ6နာရီအထိကယားပြည်နယ်လွိုက်ကော်မြို့ရေဟိုရက်ကွက်ထင်းငါးလျားရွာနဲ့ဒီမော့ဆိုမြို့နယ်နန်းမယ်ခုံမြို့ဝါရီကော့ခူဝါရီစုပလိုင်စတဲ့နေရာအများစုမှာတနေကုန်နီးပါးတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ခဲ့တယ်လို့ KND မြို့သားကာကွယ်ရေးတပ် KNDF ရဲ့ဗဟိုပြန်ကြားရေးတာဝန်ရှိသူက VOA ကိုပြောပါတယ်
တော်လည်းကောနဲ့ဒီပါဝင်စင်ပေါ့နော်နမခေါ်တော့ပြီးတော့ quarry supply တို့ quarry ကော့ခူတို့နောက်ပြီးတော့မကောမြို့ထက်ကဒီလေကြိုးရက်ခွဲနားချီကိုဒါစိုက်ခွဲဖြစ်ခဲ့တာပေါ့နော်တော်တော်များများစိုက်ခွဲဖြစ်တယ်ပေါ့ဆိုတော့စိုက်ခွဲဖြစ်တဲ့ရွာစီးဆက်လေးကိုအခုကျွန်တော်တို့ထုတ်ပြန်နေပါတယ်နော်စစ်ကောင်စီတပ်တွေကြီးရဲ့ gate တွေကိုကျွန်တော်တို့ကသွားပြီးတော့တိုက်ခိုက်တယ်ပေါ့နော်ဒါတစ်လေလုံးစစ်စင်ရေးအနေနဲ့ပေါ့နော်တိုက်ခိုက်တာဖြစ်ပါတယ်
တလေလုံးစစ်စင်ရေးအနေနဲ့လွိုက်ကော်နဲ့ဒီမော့ဆိုမှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုတိုက်ခိုက်ခဲ့တဲ့စနေနေ့တရက်ချင်းမှာစခန်း၈ခုကိုသိမ်းပိုက်နိုင်ခဲ့တယ်လို့လည်း KNDF ပြန်ကြားရေးတာဝန်ရှိသူကပြောပါရယ
်စစ်ကောင်စီရဲ့စစ်စင်ရေး gate တွေပြင်ပစခန်းတွေပေါ့နော်ရှစ်တန်းစခန်းတွေပေါ့ကျွန်တော်တို့တိုက်ခိုက်တာဖြစ်ပါတယ်ပေါ့နော်စခန်းအလုံးပေါင်း၈ခုကိုကျွန်တော်တို့သိမ်းပိုက်နိုင်ခဲ့တယ်ပေါ့နော်ဒီတရက်ချင်းမှာစခန်းအလုံးပေါင်း၈ခုကိုကျွန်တော်တို့တိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်ပေါ့နော်လက်နက်တွေအလုံး60ကျော်ရတယ်ပေါ့နော်လက်နက်ကြီးငယ်အလုံး60ကျော်ရပါတယ်
တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကလက်နက်ကြီးနဲ့တိုက်ခိုက်တာအပြင်လေကြောင်းသုံးပြုခုခံတိုက်ခိုက်တာတွေရှိခဲ့တယ်လို့လည်းပြောပါရယ်လွယ်ကော်နဲ့ဒီမော့ဆိုနယ်စပ်ကစစ်ကောင်စီရဲ့ဖျားဖြူစစ်စင်ရေးဂိတ်ကိုသိမ်းပိုက်ပြီးမှာတော့စစ်ကောင်စီဘက်ကလေရင်နဲ့လာပစ်တဲ့အချိန် KNDF နဲ့ KAKNI တပ်ဖွဲ့တွေကအဲ့ဒီတိုက်လေရင်ကိုပစ်ချနိုင်ခဲ့ပြီးလေဒီနဲ့ခုံချလို့မြောက်သွားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်2ဦးကိုလည်းလိုက်လံရှာဖွေနေတယ်လို့ KNDF ကပြောပါရယ်
စစ်ကောင်စီဘက်ကလေရင်ညက်လေရင်တောင်းပြီးလာတိုက်ခိုက်တယ်ရဟတ်ရင်ရောလာတောင်းပြီးတိုက်ခိုက်ပါတယ်စစ်ကောင်စီရဲ့ညက်လေရင်တစ်စီးကိုကျွန်တော်တို့ KNDF ရဲ့ KA ကနေပြီးတော့မှပြေချနိုင်ခဲ့ပါတယ်ခင်ဗျာခွဲခွဲဖက်ကားနဲ့စီးနဲ့ဝိုင်းပြစ်လိုက်တဲ့ခါမှာစစ်ကောင်စီတင်ရကတော့ဒီကိုဥတော်ပြီးတော့ဒီထူဆူညွန့်နယ်ထဲမှာဒါပြက်ကြတယ်ပေါ့နော
်တိုက်ပွဲတွင်းမှာစစ်ကောင်စီဘက်က50ထဲမှနဲ့တည်ဆုံပြီးစစ်တုံးမှန်15ဦးထဲမှနဲ့အရှင်ဖမ်းမိတဲ့အကြောင်းနဲ့လက်နက်ခဲယံ60လောက်တင်စီရမိတယ်လို့လည်းKNDF ကပြောပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းချွန်းကတော့ကယားပြည်နယ်မှာတိုက်ခိုက်မှုတွေရှိနေတယ်ဆိုတာကိုပြောဆိုပေမဲ့လို့ထိခိုက်တိုက်ဆုံမှုတွေနဲ့ပတ်သက်ပြီးအသေးစိတ်ပြောထားတာမရှိသေးပါဘူးလေရင်ပြည့်ချတာနဲ့ပတ်သက်လို့လည်းစနေနေ့ညနေပိုင်းကလေးကြီးရေအပေါ့စားလေရင်တစင်ဆက်ချွတ်ယွင်းပြီးပြတ်ကျခဲ့တယ်လို့ဗိုလ်ချုပ်စော်မင်းချွန်းကပြောဆိုထားပါတယ
်ဒီကယားပြည်နယ်ဘက်မှာလေးကြီးရေအပေါ့စားတိုက်ခိုက်ရေးလေရင်တစင်ဆက်ချွတ်ယွင်းမှုကြောင့်ပြတ်ကျခဲ့တာရှိတယ်လေရမှုနဲ့တွဲဖက်လေရမှုနဲ့ကျွန်တော်ဆက်တွယ်မှုရရှိပြီးဖြစ်ပါတယ
်စနေနေ့တိုက်ပွဲဖြစ်ပြီးနေ့လယ်ပိုင်းလောက်မှာမြို့ရင်းအပြင်ထွက်သွားလာတာတွေမရှိသလောက်ဖြစ်သွားပြီးလက်နက်ကြီးလက်နက်ငယ်အတန်တွေတောက်လျှောက်ကြားနေရတယ်လို့လွယ်ကော်မြို့ကန်တချို့ကပြောပါတယ်လက်နက်ကြီးကြားရောက်ပောက်ကွဲလို့တိုက်ပွဲကြားမှာပိတ်မိနေတဲ့လွယ်ကော်မြို့နယ်ထင်းကားလျားရွာကလူလူဦးသေဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်
လက်နေငယ်ရဖြီတာတွေရှိတယ်လက်နေကြီးအစားဖြီတာတွေလည်းရှိတယ်ဒီဒီငါးရရွာကဒီတက်ဆန်ပီစီမရောက်လက်နေကြီးစားရဖြီပြီးတော့ဆုံးသွားတယ်ရောက်မှာသူကမိသားစုပေါ်အမှသူကရှောင်းဖို့ပြင်နေရင်လည်းရှောင်းဖို့အဆင်မပြေတဲ့အခါမှာစောင်းရင်းစောင်းရင်းနဲ့ပရိတကာလူနာတင်ကမရောက်ဖြစ်မှာပဲဒီလူနာဆုံးသွားတယ်မရောက်ပါနော
်တနေ့ကပြစ်ခတ်တန်တွေကြားနေရလို့တတိနဲ့နေထိုင်နေရတယ်လို့နောက်ထပ်ဒေသခံတဦးကလည်းပြောပါတယ်
ပပလေကိုဖြစ်နေတာမသိတော့ပါဘူးခံလဲလို့ပဲကြည့်တယ်လို့ပဲထင်တယ်နောက်ကျတော့တေချာနားဆောင်တော့အငယ်ရောပါလာတယ်ဆိုတော့အဲ့ဒါဆိုရင်တော့ယူယူမဟုတ်တော့ဘူးဆိုတော့နားလေလိုက်တယ်ဒီမနစ်မှားနိုင်ဆိုတော့ဘောလုံးထားတော့နင်းချလိုက်တယ်ဆက်တော့တင်းနေကွာလေ
ပြည်ခဲ့တဲ့နိုဝင်ဘာလ9ရက်နေ့ကလည်းထိုင်းနယ်စပ်နဲ့နီးတဲ့မဲဆက်မြို့နယ်ပရင်ကြီးရွာမှာရှိတဲ့စစ်ကောင်စီစခန်းတချို့ကိုဝင်တိုက်တဲ့စစ်တပ်တုံ့ညခုံစစ်စီရေးစတင်ခဲ့တာရှိပါတယ်။အဲ့ဒီစစ်စီရေးဟာကရင်နီပြည်လူမျိုးပေါင်းစုံပြည်သူ့လူမျိုးရေးတပ်ဦးကာလာလာဒအဖွဲ့ကဦးဆောင်ပြီးကရင်နီတော်လှန်ရေးတပ်ပေါင်းစုတွေပါဝင်တိုက်ခိုက်ခဲ့တာလို့သိရပါတယ်။စနေနေ့ကစတင်တဲ့တိလေးလုံးစစ်စီရေးမှာလည်း KND အမျိုးသားများကာကွယ်ရေးတပ် KNDF, KND တပ်မတော် KA, ဒီမော့ဆို PDF, လွိုက်ကော PDF, KNPLF, အလဲပိုင်းတိုင်း PDF, ဝင်းပလွေပြောက်ကြားတပ်ဖွဲ့စတဲ့တော်လှန်ရေးတပ်ပေါင်းစုတွေကပူးပေါင်းပါဝင်တိုက်ခိုက်ခဲ့ကြတာဖြစ်တယ်လို့ KNDF က VOA ကိုပြောပါတယ်ရှင
်။မတ်ကင်ဘူးထွေးတင်ပြခဲ့တာဖြစ်ပါလေမြတ်အခုတော့အပတ်စဉ်အစီအစဉ်တွေကိုဆက်တိုက်တင်ဆက်ပါမယ်မြတ်ဆန္ဒသိမ်းမှုကိုစန့်ကျင်တဲ့အစိုးရဝန်ထမ်းအများပြအကြမ်းဖက်အာဏာဖီဆန်တဲ့ CDM လှုပ်ရှားမှုမှာပါဝင်ခဲ့ကြတဲ့သူတွေဟာပြီးခဲ့တဲ့3နှစ်နီးပါးအတွင်းရုံးတက်ကြတော့တဲ့ CDM ဝန်ထမ်းတွေဟာအခုဆိုရင်စစ်ကောင်စီရဲ့ဖိအားပေးမှုမျိုးစုံကိုကြုံကြိုက်နေရပြီးတော့နေထိုင်ခက်ခဲနေကြပါတယ် Frontier မြန်မာရဲ့ဒုအတန်စီစဉ်မှာတင်ဆက်ထားပါတယ်ခင်ဗျာ
သူတို့လိုအပ်တယ်ပေါ့နော် qualification experience ဆိုလဲကျွန်မမှာလိုရချက်မရှိဘူးပေါ့နော်အဲ့ဒါပေမဲ့မရဘူးပေါ့နော
်ဟိုခံစားချက်ကတော့ထားရကျန်စိတ်မကောင်းဖြစ်ရတယ်ပေါ့နော်လှူရှာမှုကိုအမားရဲ့ကိုယ်စိုးတက်လို့ဖြစ်တာမဟုတ်ဘူးပေါ့နော်ဒါအားလုံးတော့ကိုယ်လုပ်ခဲ့တာ
ဒါကတော့ဆင်ရနာတိန်းနာကိုလက်မခံပဲစန့်ကျင်နေတဲ့ကျမ်းမာရေးဝန်ထမ်းနှစ်ဦးရဲ့စကားသံတွေဖြစ်ပါတယ်။အနာသိမ့်ပြီးတဲ့နောက်သူတို့ဝါသနာပါမျက်နှာရတဲ့အလုပ်တွေကိုဆွတ်လွတ်ပြီးအကျမ်းမဖက်အာနာဖီဆန်ရေး CDM လှုပ်ရှားမှုမှာပါဝင်ခဲ့ကြပါတယ်။ဒါပေမဲ့၃နှစ်နေပါကြာလာတဲ့ချိန်မှာတော့သူတို့ရှင်တန်ရက်တည်အတွက်စူးစမ်းရုန်းကန်နေရသလိုအနာဂတ်အတွက်လည်းစိုးရိမ်ပူပန်မှုတွေရှိနေကြပါတယ်။မင်္ဂလာပါရှင်မြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေတွေကိုအပတ်စဉ်တင်ဆက်ပေးနေတဲ့ဒိုအတန်ဖောကတ်အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Foundation Hero တဲကအခုညီပံ့ပိုးပေးထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ဒိုအတန်ရဲ့သတင်းထောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင
်22ပေါ့နော်သူအမားလိုသေးကန်းကြီးကိုလိုက်စစ်တာအပတ်တိုင်းပတ်တိုင်းလိုက်စစ်တာနာတိုင်းနာတိုင်းလိုက်စစ်တယ်အဲ့မှာစီနီယာဝန်ထမ်းရှိတာဆိုလိုက်စစ်တယ်ပြီးတော့အမားလိုဒုက္ခတွေဆေးရုံမှာဆိုရင်ဝန်ခံရတာမျိုးရှိတယ်ပေါ့နော်အဲ့လိုဟာမျိုးတွေကတကယ်ကိုကြုံခဲ့ရတာပေါ့နော်စီနီယာဝန်ထမ်းကိုဆေးရုံမှာရှိတယ်ဆိုတော့ဝန်ခံနေပြီးတော့ဆေးရုံမှာလိုက်စစ်တယ်ပေါ့နော်အဲ့အရာကြီးအမားလိုတော်တော်အဆင်မပြေဘူးနောက်ပိုင်းမှာဆေးရုံနေရာနေပြီးအမားလိုအလုပ်ထုတ်လိုက်တယ်ပေါ့နော်ဘလာပါနေတော့သူတို့ဆေးရုံထိခိုက်စေဆိုတော့
အသက်30ကျော်အရွယ်ဒေါက်တာရိုးစ်ကအထူးကိုဆရာဝန်တူဖြစ်ပါတယ်2022ခုနှစ်အာနာသိမ်းပြီးရပိုင်းကြမှာပဲအခြားဝန်ထမ်းတွေနေတူအကြမ်းမဖက်အာနာပီဆိုင်လှုပ်ရှားမှုစီဒီအမ်မှာပါဝင်ခဲ့တာပါစီဒီအမ်ဝင်ပြီးနောက်ပိုင်းဒေါက်တာရိုးစ်ကပုတ်ကလေးကဆေးရုံတွေနဲ့တခြားပြင်ပအလုပ်တွေကိုလုပ်ကင်မှုစူးစမ်းရှာဖွေရင်အဲ့ဒီနှစ်နောက်ပိုင်းမှာပဲပြင်ပဆေးရုံတစ်ခုမှသူအလုပ်ရခဲ့ပါတယ်ဒါပေမဲ့တနည်းကြော်ကြာပြီးတဲ့နောက်မှာတော့သူနဲ့သူ့ရဲ့လုပ်ဖို့ကင်ဖက်စီဒီအမ်ဝန်ထမ်းတွေအလုပ်ကရပ်နာခံခဲ့ရပါတယ်စစ်ကောင်စီဘက်ကသူတို့အပေါ်အပြင်းထန်ထိုးနှက်တိုက်ခိုက်နိုင်ခဲ့တဲ့စီဒီအမ်လှုပ်ရှားမှုအပေါ်ပြစ်မှတ်ထားဖိနှိပ်ကန့်သတ်မှုတွေပြင်းပြင်းထန်ထန်လှုပ်ဆောင်လာပါတယ်။အာဏာသိမ်းစကတော့သက်ဆိုင်ရာဝန်ကြီးဌာနတွေကတဆင့်စီဒီအမ်ဝန်ထမ်းတွေကိုတတိပေးစာတွေပေးပို့ပြီးအလုပ်ပြန်ဝင်မှုပြားပေးတာတွေလုပ်ခဲ့ပါတယ်။ဒါပေမဲ့နောက်ပိုင်းမှာအလုပ်ပြန်မဝင်သူတွေကိုအလုပ်ကထုတ်ပယ်တာသက်ဆိုင်ရာလုပ်ငန်းနယ်ပယ်ကအတိမတ်ပြုလက်မှတ်တွေလိုင်စင်တွေရုပ်သိမ်းတာတွေလုပ်ခဲ့ပါတယ်။ဒေါက်တာရိုးစ်ကတော့အလုပ်ကရပ်နာခံခဲ့ရပြီးနောက်တနည်းလောက်ကြောင်းအခြားပုတ်ကလေးကဆေးရုံဆေးခန်းတွေမှာအလုပ်ရဖို့စူးစမ်းခဲ့ပေမဲ့သူအလုပ်မရခဲ့ပါဘူး။ဒါပြင်သူ့ရဲ့ဆေးကုခွင့်စမလိုင်စင်ကိုလည်းတက်တန်းတိုးခွင့်မပေးဘဲပယ်ဖျက်လိုက်ပါတယ်။ဒါကြောင့်ဆေးရုံတွေမှာအလုပ်လျှောက်ဖို့ကိုလည်းသူလက်လျှော့ခဲ့ရပြီးအခုတော့အခြားမတူတဲ့နယ်ပယ်တစ်ခုမှာဝင်ရောက်လုပ်ကိုင်နေရပါတယ်။ဒေါက်တာရိုးစ်ကသူ့အိမ်မက်တွေကိုဆွန့်လွတ်ခဲ့ရတယ်လို့သူတက်ကြွနဲ့ပညာနဲ့လူနာတွေကိုဆေးကုခွင့်တွေနဲ့ဆုံးရှုံးခဲ့ရပါတယ်။
哦看他這樣了他也現在心沒高興起來了不能လုံရှားမှုကိုအမားတို့ရဲ့ကိုယ်စိုးတက်လုပ်ခဲ့တာမဟုတ်ဘူးပေါ့နော်။ဒါအားလုံးတော့ကိုယ်လုပ်ခဲ့တာ။ပြောလို့ဆိုရင်ကွာအမားတို့ရဲ့အိမ်မက်တွေရှိတယ်။အမားတို့စိတ်ကူးတွေရှိတယ်။အဲ့ဒါအကုန်လုံးအမားတို့ရှင်းခဲ့တာပေါ့နော်။ရှင်းခဲ့တယ်ဒီတော့လည်းနောက်သားမရဘူး။ဒါပေမဲ့အခုချိန်မှာအမားတို့ပိုင်းကောက်တကယ်လုံးချမ်းတာအမားတို့ရှင်းလာပေါ့နော်။
စစ်ကောင်စီဘက်ကလည်း CDN စေဝန်ထမ်းတွေကိုပုံကလေးကစေုံစေကနေမှာအလုံးမခံမှုဖိအားပေးတာတွေရှိပါတယ်။2022နဲ့2023ခုနှစ်အတွင်းမှာမန္တလေးနဲ့ရန်ကုန်လိုမြို့ကြီးတွေကပုဂ္ဂလိကစီးရုံစီကံပေါင်းအနည်းဆုံး6ခုလောက်ကိုပုဂ္ဂလိကကျန်းမာရေးလုပ်ငန်းဆိုင်ရာဥပဒေကိုလိုက်နာဖို့ပြက်ကွက်တဲ့ဆိုပြီးလုပ်ငန်းပိတ်သိမ်းခဲ့တာတွေရှိပါတယ်။ ဒါပေမဲ့လူအများကတော့စီဇန်ဝန်ထမ်းတွေကိုအလုတ်ခံထားတာကြောင့်ပိတ်သိမ်းခံရတာဖြစ်တယ်လို့ယုံကြည်ကြပါတယ်။ဒါပြင်မနေ့ကစစ်ကောင်စီကနေပြဋ္ဌာန်းလိုက်တဲ့အသင်းအဖွဲ့မှတ်ပုံတင်ခြင်းဆိုင်ရာဥပဒေကလည်းစီဇန်ဝန်ထမ်းတွေပေါ်တက်ရောက်မှုတွေရှိလာပါတယ်။နိုင်ငံတွင်းလုံခြုံရေးနဲ့လူမှုရေးအဖွဲ့အစည်းအားလုံးဟာအသင်းအဖွဲ့မှတ်ပုံတင်မှုနဲ့သူတို့ရဲ့လုပ်ငန်းလေပတ်မှုတွေနဲ့ဗဏ္ဍာရေးပိုင်းဆိုင်ရာတွေကိုစစ်ကောင်စီတန်းသတင်းပို့အစီရင်ခံဖို့လိုအပ်လာပါတယ်။ပြည်ရင်းမှာလူမှုအကျိုးပြုလုပ်ငန်းတွေလှုပ်ဆောင်နေတဲ့နိုင်ငံတကာအဖွဲ့အစည်းတစ်ခုကတာဝန်ရှိသူတို့ဖြစ်တဲ့မတ်စုမွန်နဲ့ဒုတန်ကစကားပြောခွင့်ရခဲ့ပါတယ်။စစ်ကောင်စီဘက်ကလည်းစီဒီအမ်ဝန်ထမ်းတွေကိုအလုံးမခံဖို့ဓာတ်ရိုက်ဖိအားပေးပြောဆိုတာတွေပါရှိတယ်လို့သူကဒုတန်ကိုပြောပါတယ
်။လက်တွဲလုပ်ရတဲ့ဝန်ကြီးဌာနအလိုက်ကွာသွားတယ်။တချို့ဌာနတွေကကြတော့ policy အမှုကိုပြောင်းမဲ့ပြောလိုက်တယ်အစိုးရမခံရဘူးပေါ့။တချို့ဌာနကတော့အိမ်မှုကိုတိတိကျကျကြီးမချပြဘူး။လူကြီးတွေကခက်တစီကောသွားမယ်ဆိုတော့သူကစကားထည့်ပြောတယ်။ဒါတွေကသူတို့မှအချိန်မြေဝင်စင်နိုင်တယ်ဆိုတာမျိုးစကားပါထားတာ
။ဒေါက်တာစင်မင်းနိုင်က NUG အစိုးရရဲ့ကျန်းမာရေးဝန်ကြီးဌာနကကျန်းမာရေးစီဒီအန်အရေးလှုပ်ဆောင်နေတဲ့ CDN American Network ကတီထောင်သူစီဒီအန်ဆရာဝန်တို့ဖြစ်ပါတယ်။အဖွဲ့ရဲ့စစ်တမ်းအရကျန်းမာရေးစီဒီအန်ဝန်ထမ်းတွေထဲမှာရုံးတဲ့အဖွဲ့အစည်းတွေမှာအလုပ်လုပ်ကင်ပြီးလစာကအစာဗန်နဲ့ပေးရတဲ့နေရာမျိုးမှာလှုပ်တာက15ရာခိုင်နှုန်းအောက်မှာသာရှိပြီးအများစုဖြစ်တဲ့80ရာခိုင်နှုန်းလောက်ကတည်တံ့တနိုင်တစ်ပိုင်းလုပ်ငန်းလေးတွေလှုပ်တာအခြားနိုင်ငံကိုထွက်ပြီးတော့ရရအလုပ်လှုပ်တာတချို့လည်းဘာမှမလုပ်ဘဲဒီတိုင်းမိသားစုနဲ့နေထိုင်တဲ့သူတွေဖြစ်တယ်လို့သိရပါတယ်
ချို့တော့စီဒီအမ်ကြီးဆိုရင်ဒါတခြားနယ်စပ်ဖြတ်ကျော်ပြီးတော့အထည်ချုပ်တွေမှာလုပ်ကြရတယ်ဒါကျမ်းမာရေးဝန်ထမ်းနေနော်အဲတချို့ဆရာဝန်တွေဈေးရောက်နေမဈေးရောက်နေဆိုတာလေဒါသူတို့အထည်ရောက်နေတဲ့ကိစ္စမျိုးကြီးဒီလိုမျိုးတွေပေါ့လေဒါတုံးတုံးသိမ့်သိမ့်လောက်ပါလေလုပ်တဲ့အခါမှာလည်းဟိုကျဲကျဲပြင်းပြင်းနဲ့ခုနကပြောသလိုလုံးလို့မရဘူးဒီစစ်ကောင်စီကဒါဒီစီဒီအမ်လုပ်နေတာဆိုတာသိတာနဲ့ကိုတစ်ဖက်ကဒီလို Telegram channel တွေကနေပြီးတော့ပြောဆိုလိုက်တဲ့အခါမျိုးဆိုလို့ရင်ဒါသူတို့အနေရရှိတယ်ဆိုတော့ဟိုလုတ်တယ်ဆိုတာလည်းဒါနေ့တစုကအရှင်းတန်းနေထိုင်မှုတော့ကိုလုတ်တာ
ဒီအခြေအနေတွေကြားမှာအကြမ်းဖက် CDN လှုပ်ရှားမှုကိုလက်လျှော့လိုက်ရတဲ့ CDN ဝန်ထမ်းတွေလည်းရှိလာပါတယ် NUG အစိုးရရဲ့စီးရင်အရစစ်အာဏာသိမ်းပြီးနောက်2021ခုနှစ်အတွင်းမှာတနိုင်ငံလုံးအတိုင်းအတာနဲ့နယ်ပယ်ဆောင်ကနေ CDN ဝင်ခဲ့တဲ့ဝန်ထမ်းပေါင်း8သိန်းကျော်ရှိခဲ့ပါတယ်ဒါပေမဲ့2022မှာတော့4သိန်းခွဲအထိကျဆင်းလာခဲ့ပြီး2023မှာတော့ CDN 3သိန်းသာကျန်ရှိတော့တာဖြစ်တယ်လို့သိရပါတယ်။ဒီလိုကျော်နေလာတာကစစ်ကောင်စီရဲ့အတင်းကျပ်ဖိအားပေးတာနဲ့အကြောင်းမျိုးမျိုးကြောင့်စစ်ကောင်စီလက်အောက်အလုပ်ပြန်ဝင်ကြတာတွေအပြင် CDN တွေအပေါ်ထောက်ပံ့မှုအားနည်းတာတွေကြောင့်လည်းဖြစ်တယ်လို့ CDN အရေးလှုပ်ရှားသူတွေကပြောဆိုကြပါတယ်။အခြေခံပညာရေးဝန်ထမ်းများတပိတ်ကော်မတီ BETSC ကအတွင်းရေးမှူးဆရာအောင်မြတ်မိုးကတော့ CDN တွေကိုစနစ်တကျထောက်ပံ့မှုတွေလိုအပ်နေသေးတယ်လို့သူကထောက်ပြပါတယ်။
တော်လေးကြတော့ဒီအမျိုးသားညီညွတ်ရေးဆိုရပါဘူးအခြေချတောင်းမှရှိရပါဘူးနော်အန်ရီယိုထီရေလောက်တယ်ချီရန်နေကိုထောက်ပံ့နေလို့ပြောနေပြီမဲ့ပေါ့နော်ဟိုသူတို့ထောက်ပံ့တဲ့ပမာဏကဘယ်လောက်ရှိလဲဆိုတာဒီဟိုကျွန်တော်တို့နှစ်နှစ်ကျော်ကာလမှာလာရှင်းရမ်းမှမထုတ်ပြန်နိုင်လေးပေါ့နော်ချီရန်ဘယ်လောက်ကိုထောက်ပံ့နေဆိုတာပဲပါအခြေချပေးချတဲ့ data မရှိဘူးထောက်ပံ့တာတွေကလည်းဟိုဆက်ရှင်မတွေမေးတယ်ဆိုရင်80ရာခိုင်နှုန်း80ရာခိုင်နှုန်းတော့လုံးလုံးမရဘူးအထောက်ပံ့နိုင်တဲ့အင်အားဆိုတာတော့မလုံလောက်ပြီမဲ့သူတို့မှာဟိုအစိုးရတည်ရဖြစ်တာနဲ့ညီတို့ရဲ့ရန်ပုံငွေစီးစင်းမှုတွေလည်းရှိနေတာပဲဆိုတော့အဲ့ဒီဟာတွေဒီလိုချေချာစနေနေ့ကလေးစီမံခန့်ခွဲပြီးတော့ဟိုစီစဉ်နေကိုအမှန်တကယ်ထောက်ပံ့ဖို့လုပ်ရဲပေါ့နော်
NUG အစိုးရရဲ့ပညာရေးဝန်ကြီးဌာန CDN ရေးရာဌာနကတာဝန်ခံဖြစ်တဲ့ Teacher Rose ကတော့လက်ရှိမှာ CDN အားလုံးကိုထောက်ပံ့နိုင်မှုအတွက်ငွေကြေးလုံလောက်မှုမရှိသေးဘူးလို့ဒုအတန်ကိုပြောပါရယ်မနမ်မွန်ကလုံသက်73နှစ်ခန့်ရှိတဲ့အထက်တန်းသူနာပြုတစ်ဦးဖြစ်ပြီးတော့ CDN လှုပ်ရှားမှုမှာပါဝင်ထားသူပါ2021ခုနှစ်ကတည်းကမနမ်းမွန်တယောက်ကျမ်းမာရေးနယ်ပယ်နဲ့ဆိုင်တဲ့အလုပ်တွေမှာစူးစမ်းလိုက်လျှောက်ခဲ့ပေမဲ့အလုပ်တစ်ခုတောင်သူမရခဲ့ပါဘူး။အဲဒီနောက်ရွာမှာဆက်မနေတော့ပဲဒီထက်အဆင်ပြေဖို့ဆိုတဲ့မျှော်လင့်ချက်နဲ့အခြားတစ်မျိုးကိုပြောင်းရွှေ့ခဲ့ပါတယ်။ဒါပေမဲ့အဲ့မျှော်လင့်ချက်ကလည်းဖြစ်မလာခဲ့ပါဘူ
း။ခုဒီ3နှစ်လောက်တွန်းမှာပဲအလုပ်လျှောက်တာ6ခုရှိသွားပြီ။အဲ6ခုစလုံးကတော့မရဘူးနော်ကျမစီဝီတွေပဲတန်းစီပြီးတော့နေမှာအီးမေးတွေပဲပို့ထားတာပေါ့နော်ကိုယ့်ဘက်ကိုယ်တော့ပြန်မရောက်လာဘူးနော်နောက်ထပ်နေဒီမှာပေါ့နော်ဟို regional headness ပုံစံမျိုးပေါ့နော်ဟိုသူက data collection တို့ကတော့အဲ့လိုမျိုးတွေလည်းလုပ်ရမယ်ဆိုပြီးတော့နေမှာရှောက်ခဲ့တာပေါ့နော်အဲ့ဒါတော့အဲ့ရှိမှာအမှန်တကယ်တော့သူတို့ရေးထားတဲ့သူတို့လိုအပ်တယ်ပေါ့နော် qualification experience ဆိုလည်းကျမမှာလိုအပ်ချက်မရှိဘူးနော်အဲ့လိုမျိုးဒါပေမဲ့မရဘူးပေါ့နော်
တကယ်တော့မနမ်းမွန်ကဒီနှစ်အစောပိုင်းကတည်းကပြည်ပနိုင်ငံတစ်ခုမှာပညာတော်သင်ဖြစ်ရောက်နေရမှာပါ။ဒါပေမဲ့ပညာသင်သွားနိုင်မှုသူစုံစမ်းတဲ့အခါမှာတော့အာနာသိန်းစစ်အစိုးရကစီဒီအန်တူဖြစ်တဲ့သူ့အပေါ်မှာနိုင်ငံပြင်ပထွက်ခွာခွင့်ပိတ်ပင်ချပြီးနံမပြက်စီးရင်မှာတွင်းထားတာကိုသိခဲ့ရပါဗျ။ စစ်ကောင်စီလက်ထက်အာဏာပိုင်တွေဘက်ကနိုင်ငံကူးလက်မှတ်လုပ်ခွင့်ကိုခက်ခဲစေနိုင်တဲ့ကန့်သတ်ချက်မျိုးတွေလုပ်ထားတာလည်းရှိနေပါတယ်။ဒီအခြေအနေတွေကြားမှာစီဒီယံဝန်ထမ်းတွေဟာအလုပ်ရဖို့ခက်သလိုသူတို့ကိုယ်တိုင်ရည်တည်နိုင်မှုလည်းခက်ခဲလာကြပါတယ်။ဒါတွေအပြင်သူတို့ဟာနိုင်ငံပြင်ပထွက်ခွာခွင့်လည်းမရကြပါဘူး။မနမ်းမွန်ကတော့အဆင်မပြေမှုတွေကြောင့်နေမျိုးကသူ့အိမ်ကိုပြန်ချင်ပေမဲ့လည်းသူစာတီကစီရေးပြင်းထန်တဲ့မြန်မာနိုင်ငံအလဲပိုင်းဒေသကမျိုးတစ်ခုမှဖြစ်နေရကြောင်းအိမ်မြင်ဖို့လည်းမဖြစ်နိုင်တော့ပါဘူး။ဒါပြင်သူဝါသနာပါပြီးမျက်နှာရတဲ့သူနာပြုအလုပ်ကိုလည်းဆက်မလုပ်နိုင်တော့ပါဘူး။ပြီးတော့နိုင်ငံသားပညာသင်ကိုအတွက်လည်းနိုင်ငံတွင်းကနေထွက်ခွာခွင့်လည်းမရပါဘူး။ဒါကြောင့်ဆေးရနာရှင်အ мян ဆုံးအဆုံးသတ်နိုင်မှုသူကမျှော်လင့်နေပါတယ်။ဒါပေမဲ့လည်းအချိန်တွေကြာလာတဲ့အမျှသူရဲ့အနာဂတ်မျှော်လင့်ချက်တွေရှေ့ဆက်နိုင်မှုထက်နေ့စဉ်ရှင်သန်ရည်တည်နိုင်ရေးစိန်ခေါ်မှုတွေကပိုပိုပြီးခက်ခဲလာပါတယ်
။အားမလို့အာမရဖြစ်တယ်။အလိုဒီချက်ပို့ပြီးတော့နဲ့မှတော်လန်ယူရှေ့ရောက်ချင်တယ်ပေါ့နော်။ကျွန်တော်တို့ဘလို့လုံဖို့လုံနေအောင်မလဲပေါ့နော်။အဲ့လိုမျိုးတွေတွေးတယ်။တော်တော်ခံပြင်းတယ်။စိတ်တည်းလည်းမပြောဘူးပေါ့။ဒါပေမဲ့လို့ပေါ့နော်ကျမတို့ကအရှုံးမပေးသေးရနိုင်နေသေးတယ်ပေါ့နော်အဲတော့တော်လန်ကြီးလုံနေတဲ့သူတွေကအကုန်လုံးကိုလဲပေါ့နော်ဆက်ပြီးတော့သွားကြမယ်ပေါ့နော်တော်လန်ကြီးအမြဲဆုံးအားလုံးချင်းပြီ
ဒိုတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှာထုံလွှင့်မဲ့ဒိုတန်ပေါ့ဒ်ကတ်အစီအစဉ်ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။အခုတော့နောက်ထပ်အပတ်စဉ်အစီအစဉ်တစ်ခုနဲ့ဆက်ပါမယ်မြ။အမျိုးသမီးရေးတက်ချလှရှားသူဒေါ်မေဇဘဲဖြူနဲ့ဦးတမောင်တန်းကဒီတစ်ပတ်ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်မှာဆွေးနွေးတင်ဆက်ထားပါတယ်မြ။
Non solo in Palestina, scoppiata nel sud dell'Africa, scoppiata nel Congo, scoppiata nel Myanmar.
Le manenga ba win gaba tlo nia ator mya mya ma sit twin phit ni ya da bu. Po yoh amin ji ga November 6 ya ni klei 8000 ne Vatican ma twei song ya de akai pyo cha kae bi. Sit da khan ya du le twa khna sait sait ni chin a phin wan na chang pyat da kae da ba de.ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကလည်းမိဘနိုင်ငံမှာရှိတဲ့ဗုဒ္ဓဖားမြင်တော်မူတဲ့နေရာကနေငြိမ်းချမ်းရေးခေါ်တံပေးခဲ့ပါတယ်။မိဘမှာသူကအခုလိုပြောခဲ့ပါတယ်
။ The number of civilians who have been killed and injured is totally unacceptable.
ရကြတဲ့ရေတွက်ကလက်ခံနိုင်ကြမရှိပါဘူး။ပြည်ခါထဲမှာပါနေကြတဲ့အဖွဲ့အားလုံးငွေတကာလူသားချင်းစာနာထောက်ထားမှုဥပဒေမှာပါတဲ့တာဝန်ဝတ္တရားတွေကိုလေးစားကြရပါမယ်။ဒီဥပဒေကစစ်ရဲ့ထိတ်လန့်ကြည်ကွဲပွဲတွေ့ကြုံကနေပြီးတော့ထွက်ပေါ်လာခဲ့တာပါ။ကောင်းကောင်းချီခိုင်ပြီးဖြစ်တဲ့မူတွေနဲ့ငွေတကာလူသားချင်းစာနာထောက်ထားရေးဥပဒေကိုတင်းတင်းကြပ်ကြပ်လိုက်နာဖို့အမြဲတမ်းတတ်တမတ်ထဲကျွန်တော်တောင်းဆိုပါတယ်
။ဒီပတ်နိုင်ငံတကာလူသားချင်းစာနာထောက်ထားရေးဥပဒေအကြောင်းကိုဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့အမျိုးသမီးအခွင့်အရေးတက်ချွတ်လှရှားသူဒေါ်မေဇဘဲဖြူဖြစ်ပါတယ်။အခုတော့ဒီဥပဒေနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့အတော်များများကြားရတယ်မြန်မာနိုင်ငံမှာလည်းအခုစစ်ပွဲတွေကျွန်တော်တို့ပို့ပြီးတော့ပြင်းထန်ပြီးဖြစ်ပွားနေကြတယ်ဆိုတော့လက်နက်ကိုင်ပဋိပက္ခမှာဘာကြောင့်နိုင်ငံတကာလူသားချင်းထောက်ထားမှုဥပဒေကိုညှို့ဆို့ပြောတတ်ကြပါပါလဲ
အဓိကကတော့ဆရာရေဒီဆွဲနှကောင်ခတ်တဲ့အခါမှာမြေစာပင်ကတော့အပြစ်မဲ့ပြည်သူတွေပေါ့အထူးသဖြင့်အမျိုးသမီးတွေတက်ကြီးရွယ်ဦးတွေကလေးတငယ်တွေပေါ့နော်ဟုတ်ပြီးတော့ခြားနာစွာတန်ဆွမ်းတဲ့သူတွေအဲ့လိုမျိုးဒီထိခိုက်လွယ်တဲ့လူအုပ်စုကများသောအားဖြင့်ဒီလက်နက်ကင်ပြိပခါတွေရဲ့စိုးကျိုးတွေပေါ့အဲ့ဒါတွေကိုခံစားရတယ်အဲ့တော့ဒီ International Humanitarian Laws ကတော့ဟိုပြောမယ်ဆိုရင်ဒီလိုမျိုးလက်နက်ကိုင်ပြိပခါတွေဖြစ်သွားတဲ့အခါမှာအပြစ်မဲ့တဲ့လက်နက်မဲ့ပြည်သူတွေကိုထိခိုက်မျက်နှာမှုပေါ့နော်ဟိုမရှိအောင်သူတို့အသက်ဆုံးရှုံးရတာတွေသူတို့ရဲ့ပိုင်ဆိုင်မှုတွေစရှိသဖြင့်ပေါ့နော်သူတို့ကိုထိခိုက်မျက်နှာမှုတွေကိုကာကွယ်ပေးနိုင်အောင်လဲပဲပါတယ်လို့ပေါ့နော်ပြီးတော့သူတို့အတွက်လိုအပ်တဲ့ဒီလူသားချင်းစာနာထောက်ထားမှုအကူအညီတွေကိုထိထိရောက်ရောက်ပေးနိုင်ဖို့အတွက်ဆိုတော့ရည်ရွယ်ချက်တွေနဲ့ကျွန်တော်တို့ဒီ International Humanitarian Law ကိုပြုလုပ်ထားတာပါပေါ့နော်အဲ့တော့အထူးဖြစ်တော့ဒီကျမတို့အားလုံးသိကြတဲ့ Geneva Convention ပေါ့စစ်အတွင်းမှာဒီဖမ်းဆီးရမိတဲ့တုံ့ပန်းတွေကိုဘယ်လိုမျိုး ဟိုလို့ခေါ်မလဲဂိုင်ကြဲရမယ်ပေါ့နော်ဟိုဒီဟာတွေအတွက်သူတို့တွေအတွက်ဟိုလိုအပ်တဲ့ protection ပေါ့ဟိုကာကွယ်စောင့်ရှောက်မှုတွေပြီးရဲ့အခါမှာတော့ဘယ်လိုမျိုးဟိုလက်နက်နဲ့ပတ်သက်တယ်ဆိုရင်လည်းအဲဒီလူတွေကိုအစုလိုက်အပြုံလိုက်ဟိုတေချေစေတဲ့ဒါမှမဟုတ်ရင်လည်းကျမတို့ဒီဓာတုလက်နက်တွေလိုမျိုးပေါ့နော်ဒါတွေကိုအသုံးမပြုဖို့အစရှိသဖြင့်ကျမတို့ဒီ international humanitarian law အောက်မှာပဲကျမတို့အားလုံးသိကြတဲ့ Geneva convention ကလည်းဖတ်တော့ပေါ့လေဒါကလည်းပါပါတယ်အဲ့တော့ပြောချင်တာကတော့အဲဒီစစ်မှတ်ပြပခကာလအတွင်းမှာလက်နက်မကင်နဲ့လက်နက်မဲ့အပြစ်မဲ့ပြည်သူတွေကိုထိခိုက်နစ်နာမှုတွေနည်းနိုင်သမျှနည်းအောင်အဲဒီနှစ်ဖက်လက်နက်ကင်သူတွေပေါ့နော်လက်နက်ကင်တိုက်ခိုက်နေကြတဲ့သူတွေကိုပြောမယ်ဆိုရင်တော့စီကန်းလေးတွေတတ်မှတ်ထားပေးတာပေါ့နော်အဲ့ဒီ humanitarian law အောက်မှာပါတဲ့ Geneva convention ကတော့အထူးဖြင့်အဲ့ဒါတွေကိုဖော်ပြထားတာတွေ့ရပါတယ်ဆရာဟုတ
်မြမတံပတော်ပြောရေးဆိုခွင့်ရှိတဲ့သူကလည်းဒီလိုကျန်သူတဲ့ထိတွေ့တိုက်ခိုက်တဲ့အခါမှာလိုက်နာရမယ့်စီးမြင်တွေကိုလိုက်နာပါတယ်ဆိုပြီးပြောတယ်ဒါပေမဲ့ကျွန်တော်တို့ပစည်းကြီးလိုနေရာမျိုးနောက်ကချင်းเนาะကျွန်တော်နေရာမျိုးမှာဘုံကျဲတိုက်ခိုက်ပြီးလူတွေအများကြီးတည်ဆုံသွားတဲ့ဖြစ်စဉ်တွေလည်းရှိတယ်အလားတူပဲဂါဇာကမ်းမြောင်ဒေသမှာအစ္စရေးကတိုက်ခိုက်တဲ့အခါမှာဒါကအချိုးမညီတဲ့တုံ့ပြန်မှုဖြစ်တယ်ဆိုပြီးတော့လည်းကျွန်တော်တို့အရက်ပဲအဖွဲ့အစည်းတွေကပြောဆိုလာကြတာတွေကိုကျွန်တော်တို့ကြားပါတယ်ဒီနိုင်ငံကလူသားချင်းစာနာထောက်ထားမှုဥပဒေကိုချိုးဖောက်လာပြီးဆိုရင်ဘောဘလို့များအရေးယူလို့ရနိုင်ပါတယ်ဆရာမ
။ဟုတ်ကဲ့ဆရာ။ဒီလိုမျိုးကျူးလွန်နေတဲ့အချိန်မှာတော့เนาะတို့ကတို့ကိုတို့ပေါ့ဟိုဒါဘာမှအပြစ်ပေးအရေးယူခြင်းခံရမှာမဟုတ်ဘူးလို့ထင်မြင်ယူဆနိုင်ကြရှိတယ်ပေါ့။ဒါပေမဲ့လည်းကျွန်တော်တို့ဒီ International Humanitarian Law လို့เนาะဒီ Geneva Convention လို့ International Human Rights Law လို့ချိုးဖောက်မှုဟာတကယ်တော့အပြစ်ပေးအရေးယူနိုင်တဲ့ mechanism တွေပေါ့လေရှိပါတယ်ပေါ့နော်။ဒါတွေကိုအပြစ်ပေးအရေးယူနိုင်ဖို့အတွက်ပဲကျွန်တော်တို့ဒီ International Criminal Court လို့ခေါ်တဲ့ ICC လို့နိုင်ငံတကာတရားရုံးပေါ့နော်။ခုံရုံးတွေကိုနိုင်ငံတကာတရားရုံးကိုကျွန်တော်တို့ဖွဲ့စည်းထားတာဖြစ်တယ်ပေါ့အဲ့တော့တချို့ကိစ္စတွေဟာနိုင်ငံတကာတရားရုံးကအပြစ်ပေးအရေးယူနိုင်စွမ်းမရှိဘူးဆိုပေမဲ့လည်းအထူးကိစ္စရက်တွေအနေနဲ့ကျမတို့ကအထူးခုံရုံးဖွဲ့ပြီးတော့စစ်ဆေးအပြစ်ပေးအရေးယူခဲ့တဲ့တာရကတွေလည်းရှိမှာတော့အများကြီးပဲရှိပါတယ်ပေါ့နော်ဘောကန်ဒေသမှာဖြစ်ခဲ့တဲ့ကျမတို့ဒီစစ်ပွဲတွေပေါ့ဟော့စနီးယားဒီယူဂိုစလာဗီးယားနဲ့ဒီဆော့တီဟိုဒီကြားထဲမှာဖြစ်ခဲ့တဲ့ဟာရီဆိုရင်လေကျမတို့ကအထူးခုံရုံးတွေဖွဲ့ပြီးတော့မှစစ်ဆေးကြားနာတာတွေအပြစ်ပေးအရေးယူဖို့အတွက်စ조사ခဲ့တာတွေရှိတယ်ပေါ့နော်ကျမတို့ဒီအာဆီယံ region ထဲမှာဆိုရင်လေကျမတို့နဲ့တိတ်မဝေးပါဘူးပေါ့နော်ကမ်ဘောဒီးယားမှာလေဒီခမာနီတွေပိုပေါ့နဲ့သူရဲ့ဒီခမာနီတက်ကနေပြီးတော့မှဟိုအပြစ်မဲ့ပြည်သူတွေပေါ်မှာကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအတွက်လည်းပဲအထူးခုံရုံးဖွဲ့ပြီးတော့မှစစ်ဆေးအပြစ်ပေးအရေးယူမှုရအောင်ဆောင်ရွက်နေရတာရှိပါတယ်ပေါ့နော်အခုဒီလိုမျိုးပေါ့နော်ဖြစ်နေတဲ့အချိန်ကာလမှာတော့ဟိုကူရခဲ့ရမဲ့ပေါ့နော်တရားဥပဒေပဲမရှိသလိုလိုတရားမျှတမှုဆိုတာကလည်းအရင်ပဲအလန်းဝေးနေသလိုလိုတော့ကျမတို့အားလုံးခံစားရမှာဖြစ်ပါတယ်ဒါပေမဲ့လည်းပေါ့နော်ချက်ချင်းလက်ငင်းလည်းပဲ intervention ပေါ့နော်ဟိုဒီ international humanitarian law အောက်မှာပဲကျမတို့ကဒီ intervention နှစ်ခုပေါ့လေဒီကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ခွင့်ပြုချက်ပေါ့သဘောတူခွင့်ပြုချက်နဲ့ကျမတို့ကဒီနိုင်ငံတကာငင်းချမ်းရေးတက်တရားနေပြီးတော့မှဝင်ရောက်ပြီးတော့မှဟိုဒီကူညီဆောင်ရွက်တဲ့ဒါမှမဟုတ်လည်းဒီလက်နက်ကန်ပြည်ပခတွေရပ်တန့်အောင်လုပ်တဲ့ဒီ intervention တစ်ခုလည်းရှိသလိုနောက်ထပ် intervention တစ်ခုကတော့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဟိုခွင့်ပြုချက်ကိုယူဆရမလို့ပေါ့နော်တကယ်ပဲကျမတို့က humanitarian ပေါ့လူသားချင်းစာနာထောက်ထားမှုအကူအညီတွေကိုအရန်ကိုလိုအပ်နေပြီးတော့တကယ်ကိုနိုင်ငံတကာကဂျာဝင်ဖြန့်ဖြေဆောင်ရွက်မှဖြစ်မဲ့အနေအထားမျိုးမှာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ခွင့်ပြုချက်မလိုအပ်ဘဲနဲ့လည်းပဲဒီလိုမျိုးကိုနိုင်ငံတကာတပ်ဖွဲ့တွေကနေပြီးတော့ intervention လုပ်ခဲ့တဲ့တာဒကတွေဥပမာတွေလည်းကျွန်တော်တို့တမိုင်းမှာရှိခဲ့ပြပါတယ်ပေါ့နော်အဲ့တော့ပြောချင်တာကနိုင်ငံတကာဥပဒေတွေ convention တွေနဲ့ဒီရှိတဲ့ဟာတွေပေါ့နော်ကျွန်တော်တို့ကနားလည်အောင်ပြီးတော့ဒါကိုအသုံးပြုနိုင်အောင်ပေါ့နော်ကိုယ့်ရဲ့အခြေအနေမှာအသုံးပြုနိုင်အောင်ပေါ့ကျွန်တော်တို့တွေကအများကြီးပဲလေ့လာစီးပူးဖို့နဲ့ပြီးတော့ဒါကိုကျွန်တော်တို့ demand ပေါ့နော်ဒါကိုတောင်းဆိုတတ်ဖို့လေလိုအပ်တယ်လို့ထင်ပါတယ်ဆရာဟုတ်
မြန်မာနိုင်ငံကပေါ့ဒီနိုင်ငံတကာလူသားချင်းစာနာထောက်ထားမှုဥပဒေနဲ့ဘယ်လိုပတ်သက်နေလဲ
ဟုတ်ကဲ့ဆရာဟုတ်ကျွန်မနားလည်းဘယ်လောက်ပြောရမယ်ဆိုရင်တော့ကျွန်တော်တို့ဒီ convention ပေါ့နော်အခုဒီ international humanitarian law အောက်မှာရှိတဲ့ geneva convention ပ ီးတော့ကျွန်တော်တို့အမျိုးသမီးတွေနဲ့ပတ်သက်တဲ့စီတုံးပေါ့နော် Convention on Elimination of All Forms of Discrimination Against Women လို့မျိုးဒီ Child Rights Convention လို့မျိုးပေါ့နော်အဲ့လိုမျိုး Convention တွေကတော့ကျွန်တော်တို့ platform အဖွဲ့ဝင်နိုင်ငံတွေအနေနဲ့စီးနှာမှုအားရှိအောင်ကျွန်တော်တို့ကလက်မှတ်ထိုးရပါတယ်သဘောတူကြောင်းပေါ့နော်ဒါကိုလိုက်မှာဆောင်ရွက်ပါမယ်လို့သဘောတူကြောင်းလက်မှတ်ထိုးရတယ်ဒါပေမဲ့လည်းကျွန်တော်တို့ကအခုဒီ UN အောက်မှာရှိတဲ့ Charter တို့နော်ပြီးတော့ဒီလုံခြုံရေးကောင်စီကနေချမှတ်တဲ့ resolutions တွေပေါ့ဆုံးဖြတ်ချက်တွေပြီးတော့အခုဒီဥပဒေအနေနဲ့သတ်မှတ်ထားတဲ့ International Human Rights Law တို့ International Humanitarian Laws တို့ဒါတွေကတော့ကျွန်တော်တို့က member ပေါ့ဒီကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတိုင်းရာကျင်းစီအနေနဲ့ကဒါကိုလိုက်မှာဆောင်ရွက်ပါမယ်လို့လက်မှတ်တကူးကလက်မှတ်ထိုးထားစရာမလိုဘူးပေါ့နော်ဒီလိုဆုံးဖြတ်ချက်တွေဥပဒေတွေအားလုံးကကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအားလုံးဒါကိုလေးစားလိုက်နာဖို့ပေါ့နော်ဒါကိုဟိုလေးစားလိုက်နာဖို့အတွက်သူတို့မှာတာဝန်ရှိတယ်သူတို့မှာ binding ကရှိထားပြီးသားဖြစ်တယ်ပေါ့အဲ့တော့ကျွန်တော်တို့မြန်မာနိုင်ငံအနေနဲ့ကတော့နော်ဒီ international humanitarian law နဲ့ဘယ်လိုပတ်သက်လဲဆိုရင်ကျွန်တော်တို့ကလည်းတော်တော်များများအခွင့်အရေးနိုင်ငံတစ်ခုဖြစ်တဲ့အတွက်နော်ကျွန်တော်တို့ကဒီနိုင်ငံတကာအဝန်ဝိုင်းထဲမှာနေမယ်ဆိုရင်တော့ကျွန်တော်တို့ကဒီနိုင်ငံတကာဥပဒေကိုလေးစားလိုက်နာမယ်တာဝန်အပြည့်အဝရှိပါတယ်ပေါ့နော်ဒါကိုချိုးဖောက်လို့မရပါဘူးအော်ဂျနီဗာကွန်ဗင်းရှင်းကိုလက်မှတ်မထိုးထားတာနဲ့သူတို့ဒီပြစ်မှုကျူးလွန်နေတာတွေကနေကဲလွတ်ခွင့်ရမယ်လို့ထင်ရင်တော့မှားပါလိမ့်မယ်ပေါ့
။မေဂန်ကလူသားချင်းစာနာထောက်ထားရေးဥပဒေအကြောင်းကိုအခုလိုဆွေးနွေးခဲ့သူကတော့မြို့သမီးတကြွလှုပ်ရှားသူဒေါ်မင်းစပယ်ဖြူဖြစ်ပါတယ်။ဒီဘက်ကျွန်တော်ရဲ့အစီအစဉ်ကိုကုလသမဂ္ဂအတွင်းမှုချုပ်စကားနဲ့ပဲအဆုံးသတ်ပါရစေ
။ The protection of civilians must be paramount
အကြမ်းတွေကိုကာကွယ်ရေးကအချုပ်ဖြစ်ပါတယ်နိုင်ငံတကာလူသားချင်းစာနာထောက်ထားရေးဥပဒေကိုချိုးဖောက်နေကြတာကိုတွေ့မြင်နေရတဲ့အတွက်ကျွန်တော်ရရမအီဖြစ်ရပါတယ်ကျွန်တော်ရှင်းလင်းလင်းပြောပြစီတနက်ကန်ပြည်ပခအတွင်းနိုင်ငံတကာလူသားချင်းစာနာထောက်ထားရေးဥပဒေအထက်မှာဘယ်အဖွဲ့အစည်းမှမရှိပါဘူ
း2023ခုနှစ်လိုဝင်ဘာလ6ရက်နေ့ကုလသမဂ္ဂမှာပြောခဲ့တဲ့စကားဖြစ်ပါတယ်ကျွန်တော်တပတ်ပါနော်
ထရီမန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့တင်းမန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့တင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
တနုနေမနဲ့ခင်အစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်။များအခုတော့အာရှနိုင်ငံရေးအစီအစဉ်တင်ဆက်ပါမယ်။သမ္မတဂျိုးဘိုင်ဒန်နဲ့တွေ့ဆုံမှုရှိတဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကအစ္စရေးဟားမတ်စပွဲရပ်တန့်မှုတိုက်တွန်းသွားမယ်ဆိုပါတယ်။ဒါပြင်ပိုင်နဲ့အငင်းပွားမှုတွေဖြစ်နေတဲ့တောင်တရုတ်ပင်လယ်အတွင်းမှာအိန္ဒိယရဲ့ပါဝင်ပတ်သက်မှုကလည်းတိုးလာနေပါတယ်။ဒီလိုအကြောင်းအရာတွေကိုစူးစစ်ပြီးကိုစော်မိုးကျော်ကတင်ဆက်ထားပါတယ်များ။
အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုဟာလာမည့်တနင်္လာနေ့နိုဝင်ဘာလ13ရက်နေ့မှာသမ္မတဘိုင်ဒန်နဲ့တွေ့ဆုံတဲ့အခါအစ္စရေးဟားမတ်စစ်ပွဲကိုအမြန်ဆုံးရပ်ဆိုင်းသွားဖို့တိုက်တွန်းသွားမယ်လို့တောက်ကြနေတုန်းကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။နိုဝင်ဘာလ12ရက်နေ့အာရေဗီယာနိုင်ငံမှာအစ္စရေးဟားမတ်အရေးဆွေးနွေးမယ်နိုင်ငံပေါင်း58နိုင်ငံပါဝင်တဲ့ OIC Islamic ဘူပေါင်းဆောင်ရွက်ရေးအဖွဲ့ထိပ်သီးအစည်းအဝေးကိုမထွက်ခွာမီသမ္မတဝီဒိုဒိုကပြောဆိုခဲ့တာပါပြီးခဲ့တဲ့ရက်သက်တပတ်တည်းတုန်းကတော့အင်ဒိုနီးရှားကဂါဇာပြည်သူတွေအတွက်အကူအညီပေးပို့ခဲ့ပြီးဂါဇာဒေသကလူသားချင်းစာနာမှုအခြေအနေတွေဟာလက်ခံနိုင်စရာမရှိဘူးလို့သမ္မတဂျိုကိုဝီဒိုဒိုကပြောဆိုခဲ့ပါတယ
်ဤမရူပကန်ဝူချုဒ် solidaritas indonesia ဝူချုဒ်
ဒီအကူအညီတွေပေးဖို့တာဟာဂါဇာဒေသနဲ့အတူရှိတာကိုဖော်ပြတာဖြစ်တယ်လို့လူသားချင်းစာနာမှုနဲ့ပတ်သက်တဲ့စိုးရိမ်ပူပန်မှုကိုဖော်ပြတာလည်းဖြစ်ပါတယ်။ဂါဇာဒေသကလူသားချင်းစာနာမှုဆိုင်ရာအခြေအနေတွေဟာလက်ခံနိုင်စရာမရှိပါဘူး။အမြန်ဆုံးရပ်တန့်အောင်လုပ်ဖို့လိုပါတယ
်။သမ္မတဂျိုကိုဝီဒိုဒိုဟာတနင်္ဂနွေနေ့အာရေဗီယာမှာ OIC ထိပ်သီးအစည်းအဝေးတက်ရောက်ပြီးနောက်နိုဝင်ဘာလ13ရက်နေ့မှာသမ္မတဂျိုဘိုင်ဒန်နဲ့တွေ့ဆုံမှာဖြစ်ပါတယ်။သူဟာ14ရက်နဲ့15ရက်နေ့တွေမှာအမေရိကန်ပြည်ထောင်စုမှာကျင်းပမဲ့ APEC အာရှပစိဖိတ်ပူးပေါင်းဆောင်ရွက်ရေးထိပ်သီးအစည်းအဝေးကိုလည်းတက်ရောက်မှာဖြစ်ပါတယ်။အော်တိုဘာလ9ရက်နေ့ကဟားမတ်အဖွဲ့တွေအစ္စရေးကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်လူပေါင်း1400ကျော်လောက်သေဆုံးခဲ့ပြီးအစ္စရေးဘက်ကလက်တုံ့ပြန်တိုက်ခိုက်မှုကြောင့်ဂါဇာဒေသတွင်းကအရသာ11000နီးပါးသေဆုံးခဲ့ပြီဖြစ်ပါတယ်။ လာမယ့် APEC ထိပ်သီးအစည်းအဝေးမှာလည်း Israel Hamas ကိစ္စဆွေးနွေးကြလိမ့်မယ်လို့ခန့်မှန်းထားကြပါတယ်။ NATO အဖွဲ့ဝင်ဖြစ်တဲ့ Belgian နိုင်ငံကတော့ Israel ရဲ့ Gaza စစ်ဆင်ရေးကိုကန့်ကွက်လာပါတယ်။ Belgian ဝန်ကြီးချုပ် Alexander De Croo က Israel ရဲ့စစ်ဆင်ရေးဟာဝန်နဲ့အားမမျှတဲ့စစ်ဆင်ရေး disproportionate လို့ပြောဆိုလာပါတယ်။အကြမ်းဖက်သမားတရားကိုနှိမ်နှင်းဖို့ဒုက္ခသည်စခန်းတစ်ခုလုံးကိုဘုံကျဲတိုက်ခိုက်တာဟာဝင်းနဲ့အားမျှတဲ့တိုက်ခိုက်မှုမဟုတ်ဘူးလို့သူကပြောဆိုပါတယ်။အမေရိကန်နဲ့မဟာမိတ်နိုင်ငံတချို့ကတော့ဂါဇာမှာအခြေစိုက်တဲ့ Hamas အဖွဲ့ကိုအကြမ်းဖက်အဖွဲ့အစည်းအဖြစ်ကြီးညာထားပြီး Israel Palestine ပြဿနာကိုနှစ်နိုင်ငံတည်ရှိရေးမူအရဖြေရှင်းရမယ်လို့အမေရိကန်ကပြောဆိုထားပါတယ်။အနေနဲ့မှာပဲတရုတ်နဲ့ပိုင်းတဲ့အငင်းပွားမှုတွေဖြစ်နေတဲ့တောင်တရုတ်ပင်လယ်ပြင်မှာအိန္ဒိယဟာတဖြည်းဖြည်းပုံမပါဝင်လာနေတယ်လို့အကဲခတ်တွေကသုံးသပ်ပါတယ်။ကိုတိုင်တရုတ်နဲ့နယ်စပ်ပြဿနာတက်နေတဲ့အိန္ဒိယဟာတောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်နဲ့နယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ဖိလစ်ပိုင်၊ဗီယက်နမ်တို့နဲ့စီးရီးဆက်ဆံမှုတွေတိုးမြင့်လာသလိုတောင်တရုတ်ပင်လယ်ပြင်အတွင်းစီးရီးလေ့ကျင့်မှုတွေမှာအိန္ဒိယပါဝင်လာပါတယ်။2016ခုနှစ်အထိအိန္ဒိယဟာတောင်တရုတ်ပင်လယ်ပြင်အရေးမှာကြားနေရပ်တည်တဲ့နိုင်ငံဖြစ်ပါတယ်။နိုဝင်ဘာလ5ရက်နေ့တုန်းကတော့ဖိလစ်ပိုင်ကမ်းခြေစောင်းတပ်တွေမှာအုံပြုတ်ဖို့ရဟတ်ရင်9စီးအိန္ဒိယကရောင်းချပေးဖို့ကမ်းလှမ်းခဲ့ပါတယ်။2019ခုနှစ်အမေရိကန်၊ဂျပန်၊ဖိလစ်ပိုင်တို့ပါဝင်တဲ့တောင်တရုတ်ပင်လယ်ပြင်အတွင်းစီးရီးလေ့ကျင့်မှုမှာအိန္ဒိယပါဝင်လာခဲ့ပါတယ်။2021ခုနှစ်မှာအိန္ဒိယဟာဗီယက်နမ်ဖိလစ်ပိုင်မလေးရှားအင်ဒိုနီးရှားဩစတြေးလျတို့နဲ့ရေတပ်ပူးတွဲစီးရီးလေ့ကျင့်ခဲ့ပါတယ်2022ခုနှစ်မှာဖိလစ်ပိုင်ကိုအတန်ထက်မြန်တဲ့စူပါဆိုနစ်တင်းမောဖြတ်မစ်ဆိုင်းတုံးအလုံးတရာအိန္ဒိယကရောင်းချပေးခဲ့ပါတယ်2023ခုနှစ်ထက်မှာတော့မစ်ဆိုင်းတုံးပြစ်လွတ်နိုင်တဲ့ free gate တိုက်တင်းမောဒဇင်းကိုအိန္ဒိယကဗီယက်နမ်ကိုလက်ဆောင်ပေးခဲ့ပါတယ်ခုလိုအချိန်မှာပဲပါကစ္စတန်ကအထောက်အထားမဲ့နေထိုင်သူတွေကိုဖမ်းဆီးမောင်းနှင်ထုတ်နေတဲ့အတွက်ပါကစ္စတန်မှာနေထိုင်နေတဲ့အာဖဂန်ဒုက္ခသည်တွေအပါအဝင်တန်းနဲ့ချီတဲ့သူတွေအခက်အခဲကြုံနေရပါတယ်။ပါကစ္စတန်မှာအစ္စလာမစ်အစွန်းရောက်အဖွဲ့တွေရဲ့တိုက်ခိုက်မှုတွေမှာအာဖဂန်နိုင်ငံသားတွေပါဝင်နေတယ်လို့ပါကစ္စတန်အာဏာပိုင်တွေကပြောဆိုထားပါတယ်။အခုအခါမှာလူ2သိန်းခွဲ3သိန်းလောက်ဟာအာဖဂန်ဘက်ကိုပြန်သွားကြပြီဖြစ်ပေမဲ့အများအပြားကြန့်ရှိနေပါသေးတယ်။တချို့ကကုလသမဂ္ဂအသိအမှတ်ပြုဒုက္ခသည်တွေဖြစ်ပါတယ်အခုလိုစန္ဒအလျောက်မဟုတ်ဘဲအတင်းအကျပ်ပြန်ဖို့ခံရတဲ့အတွက်တချို့အာဖဂန်တွေဟာပါကစ္စတန်အပေါ်နာကြီးပြီးပုံမအစွန်းရောက်သွားနိုင်တယ်လို့စစ်သွေးကြွတိုက်ခိုက်မှုဆိုင်ရာသုတေသီဇဟစ်ဟူစိန်က AP သတင်းဌာနကိုပြောဆိုခဲ့ပါတယ်ပါကစ္စတန်မှာခိုးလုံနေတဲ့အာဖဂန်၄သန်းကျော်ရှိပြီးတိတ္တမ9သန်းဟာအထောက်အထားမဲ့ဖြစ်ပါတယ်အဲ့ဒီခိုး
အခုတော့ layer စီးပွားသတင်းတွေကိုကြည့်အောင်ပါဗျ Farmer Times Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ
မင်္ဂလာပါ layer စီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ layer စိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေ့ကြပါစေရှင်ဒီတစ်ပတ်အတွက် layer စီးပွားသတင်းတွေကိုကိုမြင့်သူနဲ့သူကျမမင်းစပယ်ကတင်ဆက်ပေးသွားပါမယ်
ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ပြည်ပကိုစံတင်ဖို့ရင်အရန်စံတင်သွင်းခိုင်းတဲ့သတင်းနဲ့စကြင်ပါတယ်ပြည်ပကိုစံတင်ဖို့နေတဲ့ကုမ္ပဏီတွေအနေနဲ့အခုနှစ်မှာစံတန်ချိန်တပေါင်းတင်ဖို့မယ်ဆိုရင်အရန်စံအတွက်စံအဲ့ရီတပေါင်းခန့်ကိုမြန်မာနိုင်ငံစံတဘာအသင်းချုပ် MRF ထံပေးသွင်းရမယ်လို့ထုတ်ပြန်ထားပါတယ်ကနအူအနေနဲ့25ရာခိုင်နှုန်းကိုပေးသွင်းရမှာဖြစ်ပြီးကျန်တဲ့85ရာခိုင်နှုန်းကိုတော့အရေးပေါ်လိုအပ်ချိန်မှသာပေးသွင်းရမှာဖြစ်ပါတယ်
ကိုယ်ကလည်းရေနော်ရေနဲ့အဲ့ဒီအဲ့တပေါင်းကိုအဲ့ဒီပေါင်းပေးရမယ်။ဘိုးကတော့မှန်တယ်အဲ့ဒါဆိုတော့အဲ့တဲ့တဲ့တပေါင်းကို30ကျော်တဲ့အဲ့ဒီ300ကျော်ပဲသိရမယ်နော်။အဲ့ဒီဒီလိုပြရတဲ့ခါကျတော့တော့ပို့လို့ရတော့နော်။ဒါပေမဲ့နံပါတ်ကကျတော့ဟိုဒီ300တဲ့အခုလိုအပ်ဖြစ်တယ်ဆိုတော့ပုံပြထားတော့အဲ့ဒီတောင်းကျမ်းမှာဆိုတော့အတူတူလိုက်မှာတောင်းပြရမယ်ဆိုရင်တောင်းမှာဆိုတော့တစ်ခါဝါရအောင်ဖြစ်ဖြစ်ဖြစ်ဖြစ်ပြန်ပြန်တဲ့300ကိုကျင်းတဲ့ချိန်မှာဖြစ်။ဒီနေ့ချိန်မှာဒီကိစ္စနဲ့ကိုယ်ကစဉ်းစားထားလို့နော်။အကောင်ကြီးရဲ့အကောင်ကြီးကတော့အဲ့လိုချင်းမှာဒီတောင်းကတော့တောင်းမယ်ဒါနဲ့တောင်းမှ2500ကျော်ပြီးပြီးတော့လက်ရှိတော့ဆွေးနွေးရမယ်။3500ကျော်တော့ကျွန်တော်ပြီးမှအရင်လို့နော်။ပြီးမှလိုတဲ့ချိန်ကျရေးပေါ်လိုတဲ့ချိန်ကျမစင်ဘူးနော်အဲ့လိုပြောချင်တယ်။
အရန်ဆန်ဝဲယူတိုးလောင်တာဟာပြည်ပဆန်စင်မြင့်တက်လာရင်အခြေခံပြည်သူတွေနဲ့ဝန်ထမ်းတွေကိုဈေးနှုန်းတက်တာစွာနဲ့ထောက်ရောင်းချပေးနိုင်ဖို့ဖြစ်တယ်လို့မြန်မာနိုင်ငံစံတပါအသင်းချုပ်ဥက္ကဋ္ဌဦးရဲမင်းအောင်ကပြောပါတယ်ပြည်တွင်းဆန်စင်အမြင့်ဆုံးဖြစ်ခဲ့တဲ့ပြီးခဲ့တဲ့ဩဂတ်စ်လအတွင်းကမြန်မာနိုင်ငံစံတပါအသင်းချုပ်အနေနဲ့တိုးလောင်ထားတဲ့အရန်ဆန်အိတ်ရေတိုင်းနဲ့ချီပြီးထောက်ရောင်းပေးခဲ့တယ်လို့လည်းပြောပါတယ်
ဆိုလိုချင်တာကတော့ကျွန်တော်တို့ကဆန်ကြီးခုမှပြီးတော့ခုမှပြီးရောက်နေတာပေါ့နော်ဒီလိုဆန်ကြီးတို့မျိုးတော့တောင်းရအခုတော့စစ်သားတွေချိန်ကျနေပြီးတော့ကျွန်တော်ကအင်းရောက်ခဲ့တဲ့ပြီးတော့ကျွန်တော်ထုတ်ကြောင်းပြီးပြီနော်ခဏတရားဝင်နေပြီအာဒီချိန်ကျနေပြီးတော့စစ်သားတွေလည်းဒီလိုပေါ့နော်ကျွန်တော်အဲ့ဒါကိုရှင်းနေတာဖြစ်ပါတယ်
လက်ရှိပြည်ပကိုစံတင်ပုံးမှုအနေနဲ့ကနေဆက်ကနေတရုတ်ကိုတင်ပို့မှုရက်နေပြီးပင်လယ်ရေကြောင်းနဲ့ရခိုင်နေဆက်ခိုက်ကနေဘင်္ဂလားဒေ့ရှ်ကိုတင်ပို့မှုပဲရှိတယ်လို့ကုန်တယ်တွေကဆိုပါတယ်မြန်မာနိုင်ငံကနေစံကိုတရုတ်ဖိလစ်ပိုင်စပိန်ပေါ်တူဂီဘူလ်ဂေးရီးယားဘယ်ဂျီယံနယ်သာလန် UK အပါအဝင်နိုင်ငံပေါင်း20ကျော်ကိုတင်ပို့နေပြီးအခု2023 2024ဘဏ္ဍာနှစ်အောက်တိုဘာနိုဝင်ဘာနဲ့ဒီဇင်ဘာ3လအတွင်းမှာပြည်ပကိုစံတန်ချိန်9သိန်းနီးပါးတင်ပို့နိုင်ဖို့ရည်ရွယ်ထားတာဖြစ်ပါတယ
်။တခြားစည်ရုံတွေကဂျင်ကိုဈေးပူပေးပြီးအများပြားဝေယူနေကြပါတယ်။တခြားစည်ဝက်ကောင်းမှုနေတဲ့အတွက်ပြင်သွင်းတခြားစည်ရုံတီးဟာဂျင်စည်နှုန်းတွေကိုတူးမြစ်ပေးပြီးအပြိုင်ဆိုင်ဝေယူနေကြတယ်လို့ဂျင်ဆိုင်တောင်သူတွေထံကသတင်းရရှိပါတယ်။ပြည်ထောင်စုတင်မလာက2023 24ကျန်ချိန်ရာသီအတွက်ဂျန်ဒန်ကို3000ကျပ်ထိသာအများဆုံးစေးပေးပြီးဝေယူသွားမယ်လို့တရားစီရင်ချက်ကထုတ်ပြန်ခဲ့ပြီးမယ်။လက်ရှိမှာတော့ဝေလိုအားများနေတဲ့အတွက်ဂျန်ဒန်ကို7000ခွဲထိစေးပေးပြီးသုံးမြေဝေယူနေကြတာဖြစ်တယ်လို့စကိုင်းတိုင်းဒေသကြီးကဂျန်ဆိုင်တောက်သူကိုစိုးမကပြောပါရယ်။လတ်လောမှာညွှန်ရွှေမြို့နယ်ရှိတရားစေရုံတွေကဂျန်တတန်ကို3500စီးနှုန်းနဲ့ဝေယူနေတာရှိသလိုစေရုံရောက်စီးဂျန်တတန်ကို3000ကျပ်အဖူးမြင့်ကင်းစင်ပြီးတက်ရှင်လက်ဆက်တဲ့ဂျန်တတန်ကို3000ထက်ဈေးအတီးတီးပေးနေကြပါတယ်မြန်မာနိုင်ငံရဲ့ဂျန်ကျိတ်ခွဲရဒီဟာနေစဉ်နိုဝင်ဘာနဲ့ဒီဇင်ဘာလတွေမှာစတင်ပြီးတနင်္ဂနွေတရားတန်ချိန်၄သိန်းခန့်ထိထွက်ရှိပါတယ်ပြည်ရဲနေတွေကတော့စစ်ရုံတွေကနေဂျင်တန်ကို9500ကနေတသိန်းချက်အသွင်းစင်းနဲ့ဝေယူခဲ့ကြတာဖြစ်ပါတယ်။လက်ရှိရင်းကုန်တရားစီကွင်မှာတော့တရားသပိတ်တာကို3300ကနေ3600ချက်ဝန်းကျင်ထိပေါင်းစည်းရှိနေပါတယ
်။ပြည်ပကိုရာဘာတင်ပို့တဲ့လုပ်ငန်းရှင်တွေအရှုံးပေါ်နေတယ်လို့ပြောဆိုလာပါတယ်။ပြည်ပကိုရာဘာကုန်ကျန်းတင်ပို့တဲ့လုပ်ငန်းရှင်တွေအနေနဲ့ရာဘာတန်ကိုငွေကျပ်7သိန်းလောက်အရှုံးပေါ်နေတယ်လို့ရာဘာလုပ်ငန်းရှင်တွေကပြောပါတယ်။တရားဝင်အခွန်ဆောင်ပြီးတင်ပို့တဲ့လုပ်ငန်းရှင်တွေအနေနဲ့အမြင့်ဆုံးနဲ့ဝယ်ယူရတယ်လို့ပြည်ပကိုတင်ပို့ရောင်းချတာကနေရရှိလာတဲ့ပို့ကုန်ရငွေအပေါ်မှာလည်းဗဟိုဘဏ်ရဲ့ငွေလဲနှုန်းကတ်သက်ချက်ကြောင့်အရှုံးပေါ်နေတာလို့ဆိုကြပါတယ်။ပြီးခဲ့တဲ့နှစ်ကလေးကရာဘာတင်ပို့ဖို့စာချုပ်ချုပ်ဆိုထားတဲ့လုပ်ငန်းရှင်တွေအနေနဲ့စာချုပ်ဖောက်ဖျက်ရင်ရောကြီးပေးရမယ့်အပြင်မိပြတ်နိုင်တာကြောင့်အရှုံးခံပြီးတင်ပို့နေကြရတယ်လို့ရာဘာရှန်လုပ်ငန်းရှင်တဦးကပြောပါတယ်ရာဘာကိုနေဆက်လမ်းကြောင်းတွေကတဆင့်တရုတ်နဲ့ထိုင်းနိုင်ငံတို့ကိုတရားမဝင်တင်ပို့နေသူတွေကတော့အကျိုးအမြတ်ပုံမှုရရှိနေတယ်လို့သူကဆိုပါတယ်ပြည်တွင်းကထွက်ရှိတဲ့ရာဘာတွေကိုတရုတ်နိုင်ငံအပါအဝင်အင်ဒိုနီးရှားစင်ကာပူဂျပန်အိန္ဒိယတိုင်ပေတို့ကိုပင်လယ်ရေကြောင်းကတဆင့်တင်ပို့ရောင်းချနေတာပါရာဘာအများဆုံးစိုက်ပျိုးတဲ့တနင်္သာရီတိုင်းမွန်ပြည်နယ်နဲ့ကရင်ပြည်နယ်တို့မှာရာဘာတပောင်ကို1100ကျပ်ကနေ1990ကျပ်ထိပေါက်ဈေးရှိနေပါတယ
်အခုစပီးနိုဝင်ဘာတရနေ့ကနေရှင်းရင်းဒီဈေးကွက်ပြင်းထန်ကြနိုင်ပြီဖြစ်သွားတယ်လေယာထွက်ကုန်ဒီနေ့ဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်အိန္ဒိယပုဂံဘယ်တွေဖြစ်တဲ့မက်ဘယ်နဲ့ဘယ်စင်ကိုဈေးကျဆင်းလာလို့တရုတ်ဘက်ကိုတင်ပို့တဲ့ပင်းနှန်းဈေးတွေကလည်းပြင်သွင်းမှာအယောင်ွယ်ကျဆင်းနေပြီးဈေးနှဲငယ်အင်းနေတယ်လို့ပင်းနှန်းကုန်ပယ်တွေကပြောပါရယ်
ရန်ကုန်ပြည်နယ်စည်းကွင်းမှာအိန္ဒိယကအများဆုံးဝင်ယူနေတဲ့မက်ပေကတည်င်းချုပ်ကာလနောက်ပိုင်းမှာတည်င်းကို29သိန်းကျပ်အထက်ထိအမြင့်ဆုံးနဲ့စံချိန်တင်နိုင်ခဲ့ပြီးမယ်လက်ရှိနဝီဘာလထဲမှာတော့အကျပဲကိုဦးတည်နေပါတယ်ဒီကြတဲ့အောင်တဘာ30ဒီနေ့ကမက်ပယ် FE2RZ တဲ့ကို29သိန်း38500ကျပ်ဒီမြင့်တက်ခဲ့ရတာနဲ့နိုဝင်ဘာရှိရနေမှာတော့တဲ့ကို28သိန်း9000ကျပ်ထိကျဆင်းသွားပြီးတပတ်အတွင်း68500ကျပ်လောက်ကျဆင်းသွားတာဖြစ်ပါတယ
်ရန်ကုန်ပြည်နယ်ဈေးကွက်မှာပဲစင်းကုန်တဲ့ကိုကျပ်39သိန်းဝန်းကျင်မှာတည်ငြိမ်နေပါတယ်နိုဝင်ဘာ3ရက်နေ့အထိပဲစင်းကုန် Red RC တဲ့ကို348,000 ကျပ်လောက်ပေါက်ဈေးရှိခဲ့ပေမဲ့နိုဝင်ဘာ10ရက်နေ့မှာတော့တဒံကို39သိန်းကျပ်ထိကျဆင်းသွားတာပါ ဂျပန်တွင်တဒံကို38,500ကျပ်လောက်ကျဆင်းသွားတာဖြစ်ပါတယ်အိန္ဒိယပြည
်အခုတော့နောက်ထပ်အပတ်စဉ်အစီအစဉ်တစ်ခုနဲ့တင်ဆက်ပါမယ်မြတ်28ချိန်မြောက်ကုလသမဂ္ဂရဲ့ဥရုယာတီနီလာခံမတိုင်ခင်မှာပဲကုလအတွင်းမှုချုပ်ကတရုတ်နဲ့နီပေါ်နိုင်ငံတွေကိုတွားရောက်ပြီးဖလောင်းဒဏ်ငွေထုတ်လွှတ်မှုရွှတ်ချရေးတိတ်ကိုအရေးကြီးနေတာကိုထပ်လောင်းသတိပေးခဲ့ပါတယ်ဥရုယာဒီနဲ့နာဂတ်ကဘာစီစဉ်မှာနန်းလောင်ကတင်ပြထားပါရခင်ဗျာ
ကုလသမဂ္ဂရဲ့ဥရုယာဒီညီလာခံ COP28 မစခင်မှာပဲရှားတဲ့ဥဒုပြောင်းလဲမှုထိန်းချုပ်နိုင်အောင်လို့ဖလုံးအိမ်တန်းငွေတွေလျှော့ချဖို့ဘလောက်တောင်အရေးကြီးနေပြီလဲဆိုတာကုလသမဂ္ဂအသွင်းမှုချုပ်ကအောက်တိုဘာလအတွင်းမေးမောင်းထုတ်ပြောဆိုခဲ့ပါတယ်ကမ္ဘာအပူအအေးကိုထိန်းညစ်ပေးနေတဲ့ရေခဲမြစ်တွေနဲ့ရေခဲလွှာတွေစိုးရင်စရာနှုံးနဲ့အေးပြော်လာနေတဲ့အတွက်လဲကမ္ဘာအပူချိန်ထပ်မတက်အောင်ထိန်းညစ်ကြဖို့အတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတရုတ်နဲ့နီပေါ်နိုင်ငံကိုရောက်ရှိချိန်မှာတိုက်တွန်းပြောဆိုခဲ့တာ
ပါ Means swollen lakes and rivers flooding sweeping away entire communities
ရေကန်တွေခန့်ချောက်လာတာမြစ်တွေရေရှမ်းတာလူမှုအတိုင်းဝိုင်းကြီးတစ်ခုလုံးရေထဲပါသွားတာမျိုးလည်းရှိနေသလိုပင်လယ်ရေတွေမြင့်တက်လာတာကြောင့်ကမ္ဘာတဝန်းကကမ်းရိုးတန်းနေပြည်သူတွေမှာလည်းစံချိန်တင်ချိန်ချောက်မှုတွေတဲ့ကြုံနေရပါပြီ
။အီရတ်တောင်ကြီးရှိရာနီပေါ်နိုင်ငံထဲကရေခဲတောင်ကြီးတွေအရေးပျော်ဆင်းလာတဲ့နှုန်းဟာလွန်ခဲ့တဲ့ဆယ်နှစ်အတွင်း65ဆပိုးပြီးတော့မြန်ဆန်လာတယ်လို့လည်းပြောပါတယ်။ဒီလိုအခြေအနေတွေကိုကြည့်ရင်ရေခဲမြစ်တွေအရေးပျော်ဆင်းလာတာကခံမှန်းထားတာထက်ပိုပြီးတော့ကြီးမားမြန်ဆန်လာတဲ့သဘောလေးဖြစ်ပါတယ်။ကမ္ဘာမိုးလေဝသအဖွဲ့ WMO ကလည်းလူရရဲ့လောက်ရကြောင်ဥတုရာသီပြောင်းလဲလာရကအကျိုးဆက်အဖြစ်ရေငွေ့ပြန်လာတဲ့မိုးရွာသွန်းမှုတန်တရာတွေအပြောင်းအလဲတွေပိုဖြစ်လာတယ်လို့လည်းအော်တိုဘလာထဲမှာပဲပြောဆိုခဲ့တာပါ။ဒါကြောင့်လဲသဘာဝဘေးကြိုတင်သတိဘေးစနစ်တွေပုံမတက်ဆင်ဖို့နဲ့ရေစီမံခန့်ခွဲမှုဆိုင်ရာမူဝါဒတွေမှာပုံမပူပေါင်းဆောင်ရွက်ဖို့လဲထားလောင်းတိုက်သွန်းတော့ပါတယ်။ဥရောပတိုက်ကဆွစ်တောင်တန်းကြီးတွေပေါ်မှာလဲရှစ်ခဲလွာရဲ့အရေးပြုံမှုနှုန်းအချိန်မြင့်လာနေတာမှာအပ်စ်တောင်တန်းတွေမှာတော့နှစ်နှစ်နဲ့ဒီနှစ်အတွင်းအရေးပျော်ဆင်းသွားတဲ့ရေခဲတုက100ခိုင်နှုန်းလောက်ရှိပြီးတော့စံချိန်တင်နှုန်းဖြစ်တယ်လို့လည်းပြောပါတယ်WMO ကထုတ်ပြန်တဲ့2022ခုနှစ်ကမ္ဘာရေအရင်အမြင့်များဆိုင်ရာအစီရင်ခံစာမှာတော့မြေအောက်ရေအနေအထားရေငွေ့ပြန်မှုရေစီးရေလာမှုပုံစံမြေအောက်ရေဓုပမာဏမြေဓုဆိုတိုင်းစားအေခဲနေတဲ့ရေဓုပမာဏနဲ့တောက်သုံးရေလောင်ကန်တွေတဲ့ရေစီးဝင်နိုင်မှုအတိုင်းအတာနဲ့ရေဘေးအန္တရာယ်နဲ့သက်ဆိုင်တဲ့သတင်းအချက်အလက်တွေကိုကြဲကြဲပြန့်ပြန့်စုဆောင်းတင်ပြထားတာပါWMO အတွင်းရေးမှူးချုပ် Battery Thales ကဆက်ပြုတ်ရဲ့အတွက်ရေတွေရဖို့လဲစိန်ခေါ်ချက်တွေရှိလာမှာဖြစ်သလိုလူတွေသုံးဖို့ဆက်ယုံအလုပ်ယုံနဲ့ရှေ့အားလက်စစ်ထုတ်လို့ရဲ့အတွက်မှာပါရေရဖို့ပို့ပြီးတော့ခက်ခဲလာပါလိမ့်မယ်လို့သတိပေးပြောဆိုသွားပါတယ်2022ခုနှစ်အတွင်းကမ္ဘာရေအရင်းမြစ်150ရာခိုင်နှုန်းလောက်မှာအပြောင်းလဲတွေဖြစ်လာပြီးတော့မြစ်တွေချောင်းတွေမှာလည်းမြစ်ရေစီးဆင်းမှုတွေပြောင်းလာပါတယ်ပုံမှန်မဟုတ်ပဲရေတွေခန်းချောက်လာပါတယ်ဒီတော့အတွင်းမှာပဲကုလသမဂ္ဂကလေးငယ်များရန်ပုံငွေအဖွဲ့ UNICEF ကလည်းဥတုရာသီပြောင်းလဲမှုကြောင့်ကလေးငယ်တွေနေရရွှေ့ပြောင်းနေကြရတာကိုဂျနီဗာမှာအခုလိုတင်ပြသွားပါတယ
် Report finds that on average every single day 20,000 children
ရေကြီးရေရှမ်းတာမုန်တိုင်းတွေတိုက်တာတောမီလောင်နာနဲ့မိုးကောင်ရေရှားတာစတဲ့တဘာဝဘေးဒဏ်တွေကြောင့်နေရွှေ့ပြောင်းချရတဲ့ကလေးငယ်တွေကတရက်ကို2000လောက်ရှိပါတယ်ဥပမာပါကစ္စတန်နိုင်ငံမှာကျုံ့ခဲ့ရတဲ့အပူပိုင်းမုန်တိုင်းတွေဟာရီကိန်းတွေနဲ့ရေကြီးရေရှမ်းမှုတွေကြောင့်ရောကနေဒါနိုင်ငံကတော်မီကြီးလိုသဘာဝဘေးဒဏ်တွေကြောင့်ပြီးခဲ့တဲ့6နှစ်အတွင်းနိုင်ငံပေါင်း44နိုင်ငံကကလေးငယ်ပေါင်း43သန်းကျော်နေရွှေ့ပြောင်းခဲ့ကြရပါတယ် ဆက်မှုထွန်းကားစကာလကရှိခဲ့တဲ့ကမ္ဘာအပူချိန်ထက်၁ဒီဂရီဆယ်စီယပ်စ်ပိုပြီးတော့တက်လာတိုင်းရေဘေးတွေကြောင့်ပဲတစ်ကမ္ဘာလုံးနေရာရွှေ့ပြောင်းရမယ်သူက90ရာခိုင်နှုန်းအထိတက်လာနိုင်တယ်လို့ကုလသမဂ္ဂရဲ့ဥတုရာသီဆိုင်ရာသိပ္ပံပညာရှင်တွေကယုံကြည်ထားပါတယ်။အဲ့ဒီလိုဥတုရာသီပြောင်းလဲမှုအရေးကမ္ဘာကကြိုတင်ပြင်ဆင်မှုမရှိသေးဘူးလို့လည်း UNICEF ကပြောပါတယ်။မတန်ပြည့်စုံခဲ့သမျှ2016နဲ့2023ခုနှစ်ကြားရေကြီးရေရှမ်းသာမုန်တိုင်းတန်တင့်တာတွေကြောင့်နေရပြောင်းရွှေ့ရတဲ့ကလေးငယ်ပေါင်းက40သန်းလောက်ရှိပါတယ်။ဒါကလည်းသဘာဝဘေးဒဏ်အကြောင်းကြိုတင်သတင်းရလို့ရွှေ့ပြောင်းနိုင်ကြတဲ့ကလေးငယ်တွေရဲ့အရေးအတွက်ပါ။မိုးခေါင်ရေရှားမှုကြောင့်လည်းကလေးပေါင်းတန်3သိန်းကျော်လောက်နေရပြောင်းရွှေ့ကြပါတယ်။တခါတော်မီတွေကြောင့်ခုလိုနေရပြောင်းကြရတဲ့ကလေးတွေကတော့8သိန်းကျော်ရှိနေပြီး2022ခုနှစ်ထဲမှာအများဆုံးဖြစ်တယ်လို့ UNICEF ကပြောပါတယ်။တရုတ်နိုင်ငံကိုတွားရောက်ချိန်မှာတော့အတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ကကမ္ဘာလန်းစီမံကိန်းတွေအကောင့်ထဲဖော်တဲ့နေရာမှာသဘာဝပတ်ဝန်းကျင်ကိုမထိခိုက်အောင်စီမံကိန်းမှာပတ်ဝန်းကျင်တဲ့နိုင်ငံတွေကိုထပ်လောင်းတိုက်တွန်းပြောဆိုသွားပါတယ်
We must act together to ensure that protests deliver the green sustainable infrastructure.
ဇီဝ ကေယာ စနစ်တွေကိုမပြတ်စည်းသလိုတဘာဝပတ်ဝန်းကျင်ကိုလည်းမထိခိုက်စေတဲ့ပြန်ပြင်မဲ့စွမ်းအင်တွေနဲ့လူစုကိုလျှက်စစ်ဓာတ်အားတွေပေးနိုင်အောင်ဆောင်ရွက်ရပါမယ်။လူတိုင်းတတ်နိုင်တဲ့နှုံးနဲ့လျှက်စစ်ဓာတ်အားတွေရောင်းချပေးနိုင်အောင်လည်းလုပ်ရပါလိမ့်မယ်။စောက်လုပ်ရေးလုပ်ငန်းတွေအနေနဲ့လည်းအစီအစဉ်ရေးဆွဲတဲ့နေရာတွေမှာရောလုပ်ငန်းတွေအကောင့်အထည်ဖော်တဲ့နေရာတွေမှာပါတဘာဝပတ်ဝန်းကျင်ကိုမထိခိုက်အောင်ထည့်သွင်းစဉ်းစားရမှာပါ။ယာဒီဥဒုတန်ခံနိုင်တဲ့အဆောက်အုံတွေရေနဲ့ဓာတ်အားဖြန့်ဝေရေးစနစ်မျိုးတွေရှိဖို့လဲလို့တလို့တဘာဝဘေးနဲ့ကြုံလာရတဲ့အခါမှာလဲလူမှုအတိုင်းအဝိုင်းကိုဆက်လက်ဝန်ဆောင်မှုပေးနိုင်အောင်လုပ်သွားဖို့လဲလိုအပ်ပါတယ်
။2023ခုနှစ်ကုလသမဂ္ဂရဲ့ဥတုရာသီဆိုင်ရာညီလာခံ COP28 ကိုတော့အာရဗ်စော်ဘွားမြပြည်တော်စု UAE ရဲ့မြို့တော်ဒူဘိုင်းမှာနိုဝင်ဘာလကုန်ကနေဒီဇင်ဘာ10ရက်နေ့ထိကျင်းပမှာဖြစ်ပါတယ်။ဂျာဟာကုလသမဂ္ဂကကြီးမှုကျင်းပနေတဲ့28ချိန်မြောက်ဥတုရာသီညီလာခံလည်းဖြစ်ပါတယ်။ကျမနာလာပ
ါ။ဥတုရာသီနဲ့နာဂတ်ကဘအစီအစဉ်ဖြစ်ပါတယ်များ။VOA ကထုတ်လင်းပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေ Radio အစီအစဉ်တွေကို VOA ရဲ့ Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလဲကျွန်တော်တို့ခုထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲနားဆင်နိုင်ပါတယ်ဗျနောက်ထပ်အချိန်မြွေးလဲနောက်ထပ်ပြန်ပြီးတော့ online ဆာမျက်နှာတွေ Facebook ဆာမျက်နှာတွေ YouTube ဆာမျက်နှာတွေမှာအချိန်မြွေးလဲဝင်ရောက်ကြည့်ရှုနိုင်ပါတယ်ဗျအခုအစီအစဉ်နဲ့ပတ်သက်ပြီးတော့လဲဝေဖန်အကြံပေးပေးခြင်းနဲ့မိမိတို့ data အတွင်းကဖြစ်ပျက်နေတဲ့သတင်းထူးတွေကိုပေးပို့လိုရဲဆိုရင်တော့ကျွန်တော်တို့စီကိုစာရေးလို့ရမယ့် email လိပ်စာက burmese.voanews.com ဖြစ်ပါတယ်ဗျ။အခုတော့ကြာနေတဲ့အချိန်အတော်တွင်မှာသတင်းအချင်းချက်ကိုကျွန်တော်ကပဲဆက်ပြီးပြောပြပေးပါမယ်ခင်ဗျာ။စစ်ကောင်စီတပ်ဖွဲ့တွေနဲ့ KNY ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတဲ့ KNY ဒေသမှာစနေနေ့ကစစ်ကောင်စီဂျက်တိုက်လျင်တစ်စီးပြတ်ကျခဲ့ပါတယ်။ KNY မျိုးသားများကာဝေးတပ် KNDF ရဲ့ပြောရေးဆိုခွင့်ရှိသူက VOA ကိုပြောရမှာတော့လွိုက်ကော်အနီးတိုက်ပွဲအတွင်းလေယာဉ်ကိုသူတို့ပြစ်ချခဲ့တာလို့ဆိုပါတယ်။ဒါပေမဲ့စစ်ကောင်စီပြောခွင့်ရကတော့လေးချင်ရဲ့အပေါ်စားလေရင်ဆက်ချွတ်ရင်းပြီးပြက်ကျခဲ့တာလို့ Viber လူမှုကွန်ရက်ကတစ်ဆင့်တုံ့ပြန်ထားပါတယ်။နောက်နိုင်ငံတကာသတင်းတွေမှာတော့ပြည်ပခါတွေတိုးနေတဲ့အရှေ့လေပိုင်းသတင်းမှာအစ္စရေးကိုတိုက်နေတဲ့ Lebanon အခြေစိုက် Hezbollah အဖွဲ့အနေနဲ့ပုံမအစွမ်းထက်တဲ့လက်နက်အသစ်တမျိုးသုံးပြီးတိုက်ခိုက်နေတယ်လို့ Hezbollah အကြီးအကဲကစနေနေ့ကပြောလိုက်ပါတယ်။ဒီပြောဆိုချက်ထွက်လာပြီးတဲ့နောက်မှာပဲအစ္စရေးကာဝေးဝင်ကြီးကလည်းလေဗနွန်ပြည်သူတွေပြန်ပေးဆက်မယ်လို့တုံ့ပြန်ထားတယ်လို့အခုဂါဇာမှာလှုပ်တယ်လို့ပဲဗေရစ်ကိုလည်းလှုပ်လို့ရတယ်လို့သူကသတိပေးပါတယ်။တပြိုင်တည်းမှာပဲဗြိတိန်နိုင်ငံမှာတော့တိမ့်နဲ့ခြေတဲ့ပါလက်စတိုင်းအရေးဆန္ဒပြသူတွေဟာစနေနေ့ကလန်ဒန်မြို့ထဲမှာချစ်တက်ခဲ့ကြပြီးတော့ဂါဇာဒေသအပြစ်ခတ်ရဲစဲကိုထပ်မံတောင်းဆိုခဲ့ကြပါတယ်။ပထမကမ္ဘာစစ်ပြီးတဲ့နှစ်ပတ်လည်နေ့နဲ့တိုက်ဆိုင်စွာပဲနိုင်ငံလုံးချုပ်ပါလက်စတိုင်းအရေးချစ်တက်ပွဲကိုပြုလုပ်ခဲ့ကြတာဖြစ်ပါတယ်များ။ဒီကနေ့အတွက်ထိတ်တန်းတဲ့အချင်းတွေကိုကတော့တလောက်ပါပဲခင်ဗျာအခုမနက်ခင်းအစီအစဉ်ထုတ်လွှင့်မှုကကိုညံဝင်းအောင်ဖြစ်ပြီးတော့ရုပ်သံဒါရိုက်တာကတော့ Morris Cotton ဖြစ်ပါတယ်ခင်ဗျာအခုကျွန်တော်တို့တိုက်ရိုက်တက်ဆက်ပေးနေတဲ့အစီအစဉ်တွေကိုလည်းထပ်မံထုတ်လွှင့်မှုရှိတဲ့အတွက်တခုတစုံတရာများထွက်ခဲ့တဲ့ဆိုရင်ပြန်လည်ပြီးတော့နားဆင်နိုင်ပါတယ်ခင်ဗျာအခုအစီအစဉ်တွေကို VOA Internet ဆာမျက်နှာ burmese.voanews.com မှာလည်းအချိန်မြွေးပြန်လည်ကြည့်နိုင်ပါတယ်ခင်ဗျာဒီမနေ့အစီအစဉ်တွေကို Radio အပြင် VOA Website, YouTube, Facebook စာမျက်နှာတွေကနေပြီးတော့တိုက်ရိုက်တင်ဆက်ခဲ့တာပါ။အဲကျွန်တော်တို့စီကိုအစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပြုစာတွေလည်းပေးနိုင်ပါတယ်မြတ်။ကျွန်တော်တို့ရဲ့ Facebook, YouTube စာမျက်နှာတွေမှာလည်းမှတ်ချက်တွေပေးပြီးတော့ကျွန်တော်တို့အစီအစဉ်တွေအကြောင်းတင်ဆက်လိုက်တဲ့အကြောင်းတွေကိုပြန်ပြီးတော့မှတ်ချက်ပြုနိုင်ပါတယ်မြတ်။ ဒါမှမဟုတ်လည်းကျွန်တော်တို့ရဲ့ burmese@voanews.com email လိပ်စာကိုလည်းဆက်သွယ်ပြီးတော့စာရေးသားပေးဖို့နိုင်ပါတယ်ဗျာ။သောတာရှင်တွေရဲ့အမှတ်ချက်တွေကိုအကြံပြုစာတွေကိုစောင့်မျှော်နေပါတယ်ဗျာ။အခုလိုကြည့်ရှုပေးတဲ့အတွက်ပရိသတ်အားလုံးကျေးဇူးတင်ပါတယ်။ VOA American အသံကထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ဒီမှာပဲရန်တောင်းခွင့်ပြုပါဗျာ။ကျွန်တော်ကတော့ညီမရေးပါ။